Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇွန်လ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်စီစဉ်နေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ည line meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကိုတော့မဆုမုံနဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ရုရှားကာကွယ်ရေးဝန်ကြီးကိုပရမဆုံးအကြိမ်ဖြစ်နိုင်ငံမှာရုံးမြင့်တန်ကြားမှာဒီနေ့တွေ့ရပါပြီ။ဖန်စီယာမီရဲ့၅နှစ်စာမွေးရစေဝါတွေကို TNL ကမိရှုဖျက်ဆီးလိုက်ပါတယ်။ဗန်နာရေးဆိုင်ရာယာစွန့်မှုတွေပပျောက်ရေးအကောင့်ထည့်ဖော်ဖို့အတွက်မြန်မာကို FATF ကတိုက်တွန်းလိုက်ပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းကင်းတော်ရွာနီးမှာဒေသခံပြည်သူကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကဝင်ရောက်စီးနှင်တိုက်ခိုက်တဲ့အတွက်ကာကွယ်ရေးတပ်ဖွဲ့ဝင်တချို့နဲ့အရသာပြည်သူတချို့အသက်ဖြတ်ခံခဲ့ရပါတယ်။
တိုက်ပွဲကတော့ဒီလိုကဝင်ပြီးရပါကံအဲ့ကံမှာအလုံးပေါင်း15ယောက်ရဲဘော13ယောက်ရဲဘော်ရဲ့အမျိုးသမီးက2ယောက်15ယောက်ကျင်းတော်ရွာထဲကိုဝင်လာတော့ရွာထဲမှာတိတိအမျိုးသား2ယောက်ဆက်ခံရတော့ညနေ
စကိုင်းခရိုင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့တာဝန်ရှိသူပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူမိုးခါဆိုင်ကလုံးတန်တင်တဲ့ရခိုင်တောင်သူတွေကိုစစ်ကောင်စီဘက်ကမျိုးစဘာတွေထောက်ပံ့မှုပြင်ဆင်နေပါတယ်နာမည်ကြီး fashion အဝတ်ထည်တွေထုတ်လုပ်တဲ့ Inditex စီးပွားရေးလုပ်ငန်းမြန်မာနိုင်ငံထဲကနေပြီးတော့ထွက်ခွာဖို့ပြင်ဆင်နေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ရုရှားကြီးစားတပ်ကောင်းဆောင်ယက်ဂျင်နီပရီကိုဇင်နဲ့သူ့ရဲ့တပ်ဖွဲ့တွေရဲ့ခိတပုံကံမှုနဲ့ကြုံခဲ့ရပြီးတဲ့နောက်တပ်တွေကိုစစ်ဆေးနေတဲ့ကာကွယ်ရေးဝင်ကြီးဆာဂေးရှိုင်ဂွန်ကိုပရမာဆုံးအကြိမ်ဖြစ်နိုင်ငံမှာရုံးမြင့်တန်ကြားမှာဒီနေ့ပဲပြန်တွေ့ရပါတယ်။ဒါပေမဲ့ယူကရိန်းမှာတိုက်နေတဲ့သူတွေအဖြစ်သတင်းမှာဖော်ပြခဲ့တဲ့တပ်ဖွဲ့တွေတပ်မှုတွေနဲ့ဘယ်တုန်းကဘယ်နေရာမှာတွေ့နေရတယ်ဆိုတာကိုတော့တိတိကျကျဖော်ပြထားတာမရှိပါဘူး။မြောက်အတ္တလန္တစ်စာချုပ်အဖွဲ့ NATO အကြီးအကဲကတော့ပုံကံမှုဟာရုရှားပြည်တွင်းရဲ့အဖြစ်ပြောခဲ့ပေမဲ့မဟာဗျူဟာအမှားကြီးတစ်ခုဖြစ်ပြောလိုက်ပါတယ
် Not the demonstration of the big strategic mistake that President Putin made
Crimea ဒေသကိုဥပဒေမဲ့သိမ်းပိုက်မှုနဲ့ယူကရိန်းကိုတိုက်ခိုက်မှုတွေဟာသမ္မတပူတင်အနေနဲ့မဟာဗျူဟာမြောက်အမှားကြီးဖြစ်တယ်ဆိုတာပြသတဲ့နောက်ထပ်ဖြစ်ရပ်တစ်ခုပါလို့ NATO အတွင်းမှချုပ် Jens Stoltenberg ကပြောသွားတာပါဝဂနာကြီးစားတပ်ဖွဲ့ရဲ့ပုံကံမှုဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဆယ်စုနှစ်ကြာအုပ်ချုပ်ရေးမှာအလွန်ကြီးမားတဲ့အကွဲကြောင်းတစ်ခုဖြစ်လာပြီး16လကြာယူကရိန်းစစ်ကျူးကျော်မှုဟာမေကွန်းထုတ်เสียဖြစ်လာတယ်လို့အမေရိကန်ကတနင်္ဂနွေနေ့ကပြောပါတယ်ရုရှားသမ္မတကိုအာနာဖီဇန်ပြီးမော်စကိုမြို့တော်ထိခြိတက်မယ်လို့ချိန်ချောက်ခဲ့တဲ့ရုရှားကြီးစားတပ်ဖွဲ့ဟာဘယ်လာရုစ်နိုင်ငံကဂျာဝင်ဝင်ရောက်ညှိနှိုင်းပေးမှုနဲ့နောက်ဆုံးမှာတော့တပ်တွေကိုပြန်လည်ဆုတ်ခွာခဲ့ကြတာပါ။အလက်ဇန်ဒရာလူကန်ရှီကိုရဲ့စစ်ဆင်ညှိနှိုင်းမှုနဲ့ရခဲ့တဲ့သဘောတူညီချက်အရကြီးစားတပ်ဖွဲ့ခေါင်းဆောင်ကိုရုရှားကရာဇဝတ်ကြောင်းနဲ့အရေးယူဖို့စီစဉ်နေတာကိုရုတ်သိမ်းပြီးအပြန်အလှန်အနေနဲ့မော်စကိုကိုခြိတက်နေတဲ့ကြီးစားတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ဘယ်လာရုစ်နိုင်ငံကိုထွက်ခွာဖို့အတွက်ကြီးစားတပ်ဖွဲ့ခေါင်းဆောင်ကလက်ခံခဲ့တာပဲဖြစ်ပါတယ်ရှင်။
ပင်လယ်နက်ဒေသကနေရုရှားကိုပစ်ခတ်ခဲ့တဲ့ Cruise Missile Drone 3စင်းနဲ့က2စင်းနဲ့အီရန်နိုင်ငံလုတ်ရှော့ဟက်မျိုးစားအဝေးထိန် drone 6ခုတည်းကနေ9ခုကိုပြစ်ချနိုင်ခဲ့တယ်လို့ဒီကနေ့ပဲယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားကျူးကျော်စစ်အတွင်းမကြာခဏ၄ကြောင်းကနေတိုက်ခိုက်မှုပေါ်မှာကာကွယ်နိုင်တဲ့အတွက်ယူကရိန်းတာဝန်ရှိတဲ့သူတွေကချီးကျူးပြောဆိုနေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဆက်သွယ်စကားပြောပြီးတနင်္ဂနွေနေ့ညဘက်ပုံမှန်မေကွန်းမှာလည်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကအထူးသဖြင့်အမေရိကန်ပက်ထရီယော့စ်၄ကြောင်းရန်ကာကွယ်ရေးစနစ်ရဲ့ထိရောက်မှုကိုအထူးကျေးဇူးတင်ကြောင်းထည့်သွင်းပြောဆိုသွားပါတယ်။ရှေ့တန်းစစ်မျက်နှာကတက်ဖွဲ့တွေအားကောင်းလာတဲ့အခြေအနေကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဆက်သွယ်ပြောဆိုရမှာရောကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ ပိုလန်သမ္မတအဒရီဒူရာတို့နဲ့တနင်္ဂနွေနေ့တုန်းကဆွေးနွေးရမှာပြောပြခဲ့တယ်လို့ယူကရိန်းသမ္မတဇလန်စကီကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာယူကရိန်းတပ်ဖွဲ့တွေနိုင်ငံရဲ့အရှေ့ပိုင်းမှာအသာစီးရခဲ့တာရှိပြီးတော့လိုင်းမန်ဘတ်မုခ်အဒီကာနဲ့မာရင်ကာစတဲ့ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းယူကရိန်းကာကွယ်ရေးဝန်ကြီးဟန်နာမလီယာကဒီကနေ့ပဲပြောပါရယ်တစ်ချိန်တည်းမှာပဲယူကရိန်းတပ်ဖွဲ့ဝင် 18,000 ကျော်ကိုလေ့ကျင့်ပေးခဲ့ပြီးတော့ရှင်းနှစ် 2024 ခုနှစ်မှာ 3,000 လောက်ရှိမယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဩစတြေးလျနိုင်ငံဘက်ကလည်းနောက်ထပ်စီးရေးအကူအညီတွေဖြစ်နေကြီးကရင်တွေအထူးစစ်ဆေးရေးအတွက်ရင်းတွေအပါအဝင်ဒေါ်လာ84သက်ပေးရမယ်အကြောင်းဒီကနေ့ပဲကြေညာပါရယ်ရှင်
ယူကရိန်းပေါ်ရုရှားကျူးကျော်စစ်ကြောင်းစားနပ်ရိက္ခာနဲ့စွမ်းအင်ကုန်ကြစိတ်တွေမြင့်တက်လာတဲ့အတွက်ကမ္ဘာတွန်းကကလေးတွေရဲ့လေးပုံတစ်ပုံဟာဒီနှစ်ထဲမှာစင်စင်ရဲ့နေထိုင်ကြရလိမ့်မယ်လို့အစိုးရကစားသည့်တစ်ခုကသတိပေးလိုက်ပါတယ်။ကုလသမဂ္ဂအေဂျင်စီတွေကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေပေါ်အခြေခံပြီးဒီကနေ့ထုတ်ပြန်လိုက်တဲ့ The Kids Right ကလေးငယ်အခွင့်အရေးအဖွဲ့ရဲ့အညွှန်းကိမ်းမှာတော့ကလေးတွေဟာရာသီဥတုဖောက်ပြန်မှုနဲ့ကိုဗစ်ရောဂါနောက်ဆက်တွဲရိုက်ခတ်မှုတွေကြောင့်ထိခိုက်မှုတွေခံစားနေရတယ်လို့လည်းဆိုထားပါတယ်။နှစ်စဉ်ထုတ်ပြန်တဲ့ကလေးငယ်အခွင့်အရေးဆိုင်ရာညွှန်းကိမ်းဟာကလေးငယ်တွေရဲ့အခွင့်အရေးတွေပေါ်ဘလောက်လေးစားလိုက်နာမှုရှိလဲဆိုတာကိုတိုင်းတာတဲ့တခုရီးသောအဆင့်ညွှန်းကိမ်းဖြစ်ပါတယ်။ဒီညွှန်းကိမ်းမှာဆွီဒင်၊ဖင်လန်နဲ့အိုက်စ်လန်တို့ကနိုင်ငံပေါင်း193နိုင်ငံအနေနဲ့အကောင်းဆုံးနိုင်ငံတွေဖြစ်ကြပြီးချက်၊တောင်ဆူဒန်နဲ့အာဖဂန်နစ္စတန်တို့ကတော့ကလေးငယ်အခွင့်အရေးမှာအဆိုးဆုံးနိုင်ငံတွေဖြစ်တယ်လို့လည်းနယ်သာလန်အခြေစိုက် The Kicks Right အဖွဲ့ကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်ခြင်းဟာကလေးငယ်တွေရဲ့အခွင့်အရေးကိုထိခိုက်စေပြီးငိုရှိပြီးသားအကြက်တွဲတွေကိုလည်းပိုဆိုးလာစေတယ်လို့ထောက်ပြထားတာပါ။ကတ်ရောဂါကြောင့်လည်း2019နဲ့2021ခုနှစ်အတွင်းပုံမှန်ကာကွယ်ဆေးထိုးဖို့ပြက်ကွက်ခဲ့တဲ့ကလေးပေါင်းစုစုပေါင်းဟာ68တန်းရှိတယ်လို့ပြောထားပါတယ်အထူးသဖြင့်အာရှတိုက်နိုင်ငံတွေကကလေးငယ်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ရာသီဥတုအန္တရာယ်တွေစိတ်တုံလုံးဖိစီးမှုတွေနဲ့ကြုံနေရတယ်လို့လည်းဖော်ပြထားပါတယ်ရှင်
ဆူဒန်နိုင်ငံခါတူမြို့တော်ကရဲတပ်ဖွဲ့ဌာနချုပ်ကိုထိန်းချုပ်နိုင်မှုစစ်တပ်နဲ့ရန်ဘတ်ပြည်သူစစ်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းမှာအရက်သား14ဦးထက်မနည်းသေဆုံးတယ်လို့တက်ကြွလှုံရှားသူတွေကပြောပါတယ်။ဆူဒန်စစ်တပ်ကိုဧပြီလကနေစပြီးတော့ပုံကန်တိုက်ခိုက်နေတဲ့ RSF ပြည်သူစစ်အဖွဲ့ကတော့ရဲဌာနကိုထိန်းချုပ်နိုင်ပြီလို့ကြေညာခဲ့ပါတယ်။လက်နက်ခဲယမ်းတွေ၊ထရက်ကားတွေ၊ကြီးကားယာဉ်တွေ၊တန်ကြပ်ကားတွေအပါအဝင်စစ်လက်နက်ပစ္စည်းတွေနဲ့အတူရဲဌာနချုပ်ကိုသိမ်းပိုက်နိုင်ခဲ့ကြောင်းမနေ့တုန်းကကြေညာခဲ့ပါတယ်။ဆူဒန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒဲဖတ်တာအယ်ဘာဟမ်နဲ့သူ့ရဲ့လက်ထောက်ဟောင်းလည်းဖြစ် RSF ပြည်သူ့စစ်အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့မိုဟန်ဟပ်ဒမ်ဒဂလိုတို့ကြားမှာအာနာလွန်ဆွဲရာကနေပေါ်ပေါက်ခဲ့တဲ့ပြည်ပခါတွေကြောင့်အခုဆိုရင်တော့တေဆုံးသူက2800နီးပါးရှိနေပြီလို့အချက်လက်စုဆောင်းလေ့လာသူတွေကခန့်မှန်းပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ခါတူမြို့တော်နဲ့ဒါဖောအနောက်ပိုင်းဒေသကလမ်းတွေပေါ်မှာတေဆုံးတဲ့သူအလောင်းတွေနဲ့ရန်ဘတ်အုပ်စုတွေကတေဆုံးမှုစီးရင်တွေကိုအပြည့်အဝပေါ်ပြနိုင်မှုအားနိုင်နေရတဲ့ကြောင့်တည်ဆုံးသူအရေးအတွက်ဟာလက်တွေ့ထံပို့ပြီးတော့များနိုင်နေဆိုပြီးတော့လည်းယူဆနေကြပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 32.32 kHz 9303ညနဲ့9383ည 32.51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။တနင်္လာည VOE တနင်္လာည VOE ရဲ့ထိပ်တန်းရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ဆိုက်ကလုန်းမုန်တိုင်းနဲ့ခံခဲ့ရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်အရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုအတွက်နောက်ထပ်ဒေါ်လာ 12.5 သန်းကူညီမယ်လို့ဩစတြေးလျအစိုးရကကြေညာလိုက်ပါတယ်။မေလ14ရက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့မိုခါဆိုင်ကလုန်းမုန်တိုင်းကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာခံမှန်းကြီးလူပေါင်း 1.4 သန်းလောက်မုန်တိုင်းတန်ခံခဲ့ရပြီးစာနာမှုအကူအညီလိုအပ်ချက်တွေကလည်းကြီးထွားလာခဲ့တာပါ။ဒီလူငွေတွေကမြန်မာနိုင်ငံကထိခိုက်ခံစားနေရတဲ့လူပေါင်း 1.6 သန်းကိုထောက်ပံ့ပေးဖို့အတွက်ဒေါ်လာ 10.5 သန်းထောက်ပံ့ပေးမှာပါ။ဒီကူညီဟာစစ်အစိုးရကိုဓာတ်ရိုက်အကျိုးမြတ်သို့မဟုတ်တရားဝင်မှုကိုအတိမတ်ပြုရာမရောက်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမိဖက်တွေကိုဓာတ်ရိုက်ပေးသွားမယ်လို့လည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝေါင်းကတနင်္ဂနွေနေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကျန်တဲ့အလူငွေဒေါ်လာ2တန်းကိုတော့ဘင်္ဂလားဒေ့ရှ်ကမုန်တိုင်းနဲ့ခံရတဲ့လူမှုအတိုက်အဝန်းတွေကိုကူညီပေးမယ်လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေကိုပေးသွားမှာဖြစ်ပါတယ်ရှင်။
နိုင်ငံတကာဘာနာရေးဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့နိုင်ငံတွေကိုဖော်ထုတ်နေတဲ့ FATF အဖွဲ့ရဲ့စောင့်ကြည့်စည်းရင်းထဲမှာမြန်မာနိုင်ငံကိုဆက်ပြီးတော့ထည့်သွားပါပြီ။အခြေအနေတွေတိုးတက်အောင်လုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ငွေမဲခွာချတာတွေအပါအဝင်ဘာနာရေးဆိုင်ရာလွှဲပြောက်မှုတွေမှာအားနည်းချက်တွေရှိနေတာကိုပြင်ဆင်ဖို့တတ်မှတ်ထားတဲ့အချိန်ကာလကြော်လာတဲ့အထိအကောင့်ထဲမဖော်နိုင်သေးဘူးလို့လည်း FATF အဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဘာနာငွေကြေးစနစ်တွေကိုရာဇဝတ်မှုမကင်းတဲ့လုပ်ငန်းတွေအကြမ်းဖက်ဝါဒီတွေရဲ့လုပ်ရက်တွေမှာအသုံးမချနိုင်အောင်လို့တားဆီးနိုင်မှုအပါအဝင်တိုးတက်အောင်မလုပ်နိုင်သေးတဲ့၍စိတ်မချရတဲ့နိုင်ငံရဲ့စည်ရင်းထဲမှာမြန်မာနိုင်ငံကိုဆက်ပြီးထည့်သွင်းသွားမှာဖြစ်တယ်လို့လည်းသတိပေးထားပါတယ်။ဘန်နာရေးလုပ်ငန်းတွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တတ်မှတ်ထားတဲ့ FATF ရဲ့ Black List အမည်မဲ့စည်ရင်းထဲမှာတော့မြန်မာနိုင်ငံအပြင်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုထည့်သွင်းထားပါတယ်။အနီးကပ်စောင့်ကြည့်ဖို့တတ်မှတ်ထားတဲ့ Grey List မိခိုးရောင်စည်ရင်းမှာတော့ဒီနှစ်ထဲမှာအာရှတိုက်ထဲကဗီယက်နမ်အပြင်ကမရွန်နဲ့ခရိုအေးရှားနိုင်ငံတွေကိုလည်းထပ်မံထည့်သွင်းထားပါတယ်ရှင
်။နိုင်ငံတကာမူရစေဝါတိုက်ဖြတ်ရေးနေဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ကဖမ်းဆီးထိန်းသိမ်းထားတဲ့မူရစေဝါတွေကိုဒီကနေ့ပဲမိရှုဖျက်ဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။၅နှစ်တွင်ဖမ်းဆီးမိတဲ့မူရစေဝါတွေကိုဖျက်ဆီးခဲ့တာလို့လည်း TNLA ပြောခွင့်ရဗိုလ်မှူးကြီးတာအိကျော်ကပြောပါတယ်။
这边今天在那家嘛，到底那上次工人的集体提出呢，就那个你干哪的嘛？啊，就是的维修这些能拿到没有？啊，哎呀，这个交流在那里啊，这个的这个啥也出事，啊，去的叫啊，这边去的时候，这个马来进入啊，现在在那在过去那的，那个的维修吧，啊，这些的啊，你那个看到就是往比如那些。
ဘိန်းမြူ56ကီလိုဂရမ်ကျော်ဘိန်းစိန် 63.8 ပိတ်တာစိတ်ကြွဆေးပြား3တန်းကျော်ကို TNLA ထိန်းချုပ်ရာဒေသမှာဖျက်ဆီးခဲ့တာဖြစ်ပြီးတန်ဖိုးအားဖြင့်သိန်း 9,000 နီးပါးရှိတယ်လို့လည်းပြောပါရတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကသိန်းစီရမိထားတဲ့ဒေါ်လာတန်း 900 နီးပါးတန်ဖိုးရှိတဲ့မူရစ်စေဝါတွေကိုဖျက်ဆီးခဲ့တဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါရတယ်။ရန်ကုန်မြို့လှိုင်းသာယာကုန်တင်ကားဝန်းအတွင်းဒီကနေ့ဖျက်ဆီးခဲ့တဲ့မူရစ်စေဝါတွေထဲမှာဘိန်းဘိန်းဗျူမက်သဖက်တမင်းစေးကြောက်ကက်တမင်းနဲ့အိုက်စ်လိုလူသိများတဲ့မူရစ်စေဝါတွေပါဝင်တယ်လို့ပြောပါရတယ်။ဒီနေ့တရက်ထဲမှာပဲမန်လေးနဲ့တောင်ကြီးမြို့တွေမှာသိမ်းဆည်းရမယ့်မူရစ်စေဝါတွေကိုမီးရှို့ခဲ့တာဖြစ်ပါရဲ့ရှင်
။အစ္စလမ်ဘာသာဝင်တွေရဲ့ဒီနေ့အတွက်ဟတ်ဖျားဘူးရာသီစတင်တဲ့အခါမှာတော့လူပေါင်းတန်းနဲ့ချီပြီးတော့ရောက်ရှိလာပြီးဖြစ်ပါတယ်။အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာမက္ကာမှာရှိတဲ့ Grand Mosque ကြီးထဲမှာတော့ကာဘာဝတ်ကျောင်းတော်ကိုလှည့်ပတ်ဝတ်ပြုရင်းနဲ့တော်ဝက်လုပ်နေတဲ့အခမ်းအနားတွေမနေ့တုန်းကစခဲ့တာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေကိုရုတ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းကျင်းပတဲ့ဒီနှစ်ဖျားဘူးရာသီမှာတော့ဧည့်သည်ကနှစ်တန်းခွဲကျော်ရောက်လာမယ်လို့ Saudi Arabia အာဏာပိုင်တွေကခန့်မှန်းထားပါတယ်။နှစ်ပေါင်းများစွာအတွင်းမှာဖျားဘူးဧည့်သည်အများဆုံးလာရောက်တဲ့နှစ်ဖြစ်မယ်လို့လည်းတွက်ဆထားကြပါတယ်။နိုင်ငံပေါင်း160ကဖျားဘူးတွေလာရောက်မှာဖြစ်ပြီးတော့တောက်ကြနေသည့်ဆိုရင်တော့ပြည်ပကဖျားဘူးတစ်တန်းနဲ့6သိန်းကျော်ရောက်နှင့်ပြီးသားဖြစ်ပါတယ်။COVID-19 ကပ်ရောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်တွေကဖျားဘူးတွေကိုကန့်သတ်ခဲ့ပြီးတော့ဒီနှစ်မှာတော့တားမြစ်ကန့်သတ်ချက်တွေကိုဖယ်ရှားပေးလိုက်တာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကင်းတော်ရွာပြည်သူကာကွယ်ရေးစခန်းကိုစစ်ကောင်စီဘက်ကစီးနင်းတိုက်ခိုက်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။စကိုင်းမြို့ AOR မြေဘေးကကင်းတော်ရွာနီးမှာရှိတဲ့ဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထပ်မံတေဆုံးပြီးတော့အရသား3ဦးလည်းတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေအများပြားလည်းမိရှုခံခဲ့ရပါတယ်။ဒေသခံပြည်သူတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကင်းတော်ဘက်ကနောက်ဆုံးအခြေအနေကိုမမတ်စင်အောင်ကတင်ပြပေးထားပါတယ
်။စကိုင်းတိုင်းစကိုင်းမြို့ကင်းတော်ရွာနီးရဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းကိုမနေ့ဇွန်လ25ရက်မနေ့ဝီလီဝီလင်းအချိန်မှာပဲစစ်တပ်ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပါတယ်။မန္တလေးတိုင်းငန်းစုံမြို့နယ်စကိုင်းမြို့အဆက်အေယာဝတီမြေကမ်းဘေးမှာရှိတဲ့ကင်းတော်ရွာကိုစစ်တပ်ကရေလံအတိုင်းဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်15ဦးနဲ့အရသား3ဦးစုစုပေါင်း18ဦးတပ်ဖြတ်ခံခဲ့ရတယ်လို့စကိုင်းခရိုင်ဒေသခံကာကွယ်ရေးတာဝန်ရှိသူတူကအဖြေကိုပြောပါတယ်
ဖြစ်တာတော့မနေ့ပိုင်းပေါ့9နာရီကျော်လောက်
တို့စကြရတယ်တနက်တန်စကြရတယ်ငါးနိုင်ချော်တော့စကြရတယ်တိုက်ပွဲကတော့သူတို့ကဝင်စီးရပါကံအဲ့ကံမှာအလုံးပေါင်း15ယောက်နဲ့ရဲဘော13ယောက်ရဲဘော်ရဲ့အမျိုးသမီးက2ယောက်15ယောက်နော်နောက်ကင်းတော်ရွာတဲ့ဟိုဝင်လာတော့ရွာထဲမှာတည်တဲ့မျိုးသား2ယောက်တက်ထားတော့နော်အလုံးပေါင်း18ယောက်နော်မိစေမှာ1ယောက်ပါတက်ကြလို့ပေါ့အလုံးပေါင်း18ယောက်ဒါဘော်ကြီးရပြီးသား18ယောက်ပေါ့နော်ဘုံရှိမိနေမှာဘုံရှိပေါင်းနေတယ်ပြစ်တက်သွားတယ်လည်းကမရှိပါဘူး
လူမှုကွန်ရက်ဆာမျက်နှာပေါ်မှာပေါ်ထွက်လာတဲ့ဓပုံတွေအရာတချို့ကလက်နောက်ပြန်ကျိုးတုပ်ရဲနဲ့တနက်နဲ့ပြစ်တက်ခံထားရပြီးတော့မီးလောင်နေတဲ့ရုပ်လောင်းတွေလည်းတွေ့ရပါတယ်။အရက်သားတွေအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်18ဦးတပ်ဖြတ်ခံရပြီးတဲ့နောက်ပျောက်ဆုံးနေသူတချို့လည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကအခုလိုဝင်ရောက်စီးနင်းတိုက်ခိုက်ပြီးတဲ့နောက်ကင်းတော်ရွာနဲ့လက်ပံတော်ရွာကနေတချို့ကိုပါမီးရှို့ခဲ့တာကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်။
လည်းဘရောရေဟိုကျင်းတော်ရေအခုတိုင်းပြည်ရေသုံးဆောင်ထုတ်ခိုင်းဟိုရွာရတဲ့ဒီရနဲ့ဒီသားနဲ့ဆက်နေဆက်နေပြီးတော့မှဒီရရဲ့လူတို့နေရဆိုတော့ဒါလေးရဆက်တယ်အဲ့မှာဟောပေါ့ငါးရွာ6ရွာပေါင်းရှိတယ်6ပေါင်းရှိတဲ့ခါကျတော့အရင်ကလည်းသူတို့ကမီးမီးနှစ်ခါသုံးခါအရင်ချုပ်ဘူးချုပ်ဘူးတော့ဒီလူတွေကအဲ့ကလေးကနေပြီးတော့မှသူတို့ဆိုင်ရဆိုင်ရလေးကြောက်ရွံ့နေတာရှိတယ်လို့ဖြစ်တဲ့ခါကျတော့ဒီလိုအကုန်လုံးကြီးတော့အများကြီးလေအိုက်ရွာရမှာမရှိဘူးဒီငခုကလေးကတို့ကအဲဒီရှားမျိုးရှားရွာရမှာပြောင်းနေကြတယ်ညားကြတယ်ဟုတ်လူကြီးရတော့တို့တို့ကညားတယ်ကြဟုတ်အဲ့လိုရောမင်းကြီးဆက်တော့မခံမတတ်ဘူ
းလက်တလောကောက်ယူရထားတဲ့စီးရင်တွေရလက်ပံတော်ကြီးရွာကနေ180နီးပါးလောင်ကျွန်းပြီးတော့အင်းတော်နဲ့ကိုင်းမြင်ကနေတချို့လဲမိရှုခံရတယ်လို့ပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုနှစ်မတ်လာရဲမှာပဲကင်းတော်ရွာနဲ့နှစ်မိုင်ခွဲလောက်ပဲဝေးတဲ့တာတိုင်ကြီးရွာမှာလဲကြီးရွာလူညွေးကောင်းဆောင်အပါဝင်အရက်သား15ဦးအလားတူတပ်ဖြတ်ခံခဲ့ရပါတယ်ရှင
်ဒါကတော့စကိုင်းကင်းတော်ရွာအနီးဒေသခံပြည်သူကာကွယ်တပ်ဖွဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကနေပြီးတော့ဝင်ရောက်စီးနှင်းတိုက်ခိုက်တဲ့နောက်ဆုံးအခြေအနေကိုမင်းမြတ်ဒဇင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မိုးခါဆိုင်ကလုန်းထန်တဲ့ရခိုင်တောင်သူတွေမျိုးစဘာထောက်ပံ့နိုင်မှုစစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်မိုးခါဆိုင်ကလုန်းမုန်တိုင်းထန်ကြောင့်မျိုးစဘာတွေပျက်စီးပြီးတော့စဘာဆိုင်ဖို့ခက်ခဲနေတဲ့ရခိုင်ဒေသခံတောင်သူတွေအတွက်မျိုးစဘာတင်း 9,000 လောက်ကိုထောက်ပံ့ပေးမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရကပြောပါတယ်မုန်တိုင်းထန်တဲ့ဒေသတွေမှာတောင်သူတွေဟာဒီနှစ်မှာထုံရက်စိုက်ပျိုးဖို့ခက်ခဲနေကြပါတယ်မိုးစဘာကိုအချိန်မီမစိုက်ပြိုးနိုင်မှာကိုလည်းစိုးရိမ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုဝင်းခံပောင်းကပြောပြပေးပါမယ်ရှင်
။ဆိုင်ကလုန်းမိုခါတန်းတင်ခဲ့တဲ့ရခိုင်မြောက်ပိုင်းကမြို့နယ်10ခုလောက်မှာစိုက်ပျိုးရေးလုပ်ငန်းတွေအတော်ကြီးထိခိုက်ခဲ့ရတာပါ။ဒေသခံတွေရဲ့နေအိမ်တွေပျက်စီးသွားတာကြောင့်မိုးစဘာအတွက်ခြံထားတဲ့မျိုးစေ့တွေဆုံးရှုံးကုန်တယ်လို့ကြွဲနွားတည်ဆုံတာတွေလည်းရှိခဲ့တာကြောင့်ထုံရက်စိုက်ပျိုးအခက်ခဲနေကြဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်ကောင်စီကတော့မုံတိုင်းကျောင်းမိုးစဘာတွေပျက်စီးသွားတဲ့ရခိုင်မြောက်ပိုင်းကဒေသခံတောင်သူတွေအတွက်စဘာမျိုးစေ့တင်း 9,000 လောက်ပေးဖို့ပြင်ဆင်ထားတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်။မျိုးစဘာကသူ့စုပေါင်းတင်း 9,000 နီးပါးလို့ဆိုပြောတယ်။ဗေဒတာဆိုတော့အဓိကတော့အဲ့ဒီကမှမဖြစ်မနေပါတဲ့အားကတော့ကြောက်တော်မြောက်ဦးရစ်တော်နော်အဲ့ဒီဒီတာတွေကမဖြစ်မနေပါတဲ့သဘောရှိပါစစ်တွေလည်းပါတယ်စစ်တွေလည်းပါတယ်တရားတော့စိတ်ကြွေးရဖြန်းမှာပါဒီနေ့လောက်ဆိုရောက်ကြပြီထင်တယ်နော်ရောက်နေပြီအေယာဝတီရဲ့အကူတိုင်းရဲ့အဲ့ဒီရဲ့မင်းကြီးကကားကြီးရှိတော့ရောက်နေပြီထင်တယ်စိတ်ကြွေးရပါသိတယ်မင်းကြီးကတော့ရောက်မယ်လို့ပြောတာ
စပားစီတွေဟာအေယာဝတီတိုင်းနဲ့ဘကိုးတိုင်းဒေတာကြီးတို့ကနေယူလာတာဖြစ်ပြီးလက်ရှိမှာတော့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒါပေမဲ့ဘယ်နှိမ့်စပေးသွားမလဲဆိုတော့မသိရသေးပါဘူးမြောက်မြို့နယ်အုတ်ကန်ကြေးရွာကလယ်သမားတို့ကတော့လေထုံကားတွေမြေစီမြောစာတွေဈေးကြီးနေတာကြောင့်မိုးစဘာရရင်တော့စိုက်ပျိုးဖို့အခက်အခဲတွေရှိနေသေးတဲ့အကြောင်းပြောပါရယ
်အေးငှော့ထရတယ်စေနာခွန်ပူလင်းငှော့ထရတယ်အေးမဟိလူစီမှာကြာဟာအခေါ်လို့ထွင်မလားရေဘောတရာကိုမနှစ်ကရှိတ်တော့ဆိုအနှစ်ကကိုးသောဒီလေသမားဒီမှာလေအေးမဟိလူမှာဆိုကြရပါကြီးမှာထွန်းခါလို့တမျိုးမှာအရေးခါလို့တမျိုးအဲမေဦးမေဦးဇာကောမေစီမေဦးဇာကောဒီအင်ဂူလောက်ကတမျိုး
ကယ်ဝရဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာလေယာဉ်လုပ်ငန်းဟာပြည်နယ်ရဲ့အသက်သွေးကြောလုပ်ငန်းဖြစ်တယ်လို့ဘိုးစဘာတစ်ခုတည်းကအားထားစိုက်ပျိုးကြတာလည်းဖြစ်ပါတယ်။တခြားဆောင်းသီးနှံတွေစိုက်ကြပေမဲ့တပိုင်တနိုင်အနည်းချင်းလောက်သာရှိတယ်လို့ရခိုင်ပြည်နယ်တောင်သူလယ်သမားတမကပြောခွင့်ရဦးအောင်ကျော်မြတ်ကပြောပါတယ်
။အော်ကျွန်တော်တို့ရခိုင်ကမှာကဒီလေယာဉ်ကဏ္ဍဟာ ခိုင်တမျိုးသားလန်တဲ့ကျွန်တော်တို့ဒေသခံပြည်သူတွေအတွက်အဓိကအသက်ဆုံးကျော်ပေါ့လေဒီအရှားကျွန်တော်တို့ရခိုင်ဘက်မှာကစိတ်ယုံနေပြီလေပါတခုမှမရှိဘူးနောက်ပြီးတော့တခြားဆက်ကလည်းမရှိဘူးလေဆရာဟိုမက်ပီလေးနောက်ပြီးတော့မှနွေစပါးဆိုရင်နွေစပါးလေးစိတ်ဓာတ်မဟုတ်ဘူးအဲနွေစပါးလေးမစိုက်ဘူးမက်ပီလိုပြည်တင်စီလိုလည်းမစိုက်ဘူးစောက်ပြီးနံလည်းစိတ်အာညံ့ညံ့ဆက်ဆက်မလုပ်ဘူးလေအ
းနေပြီးစဘာဆိုင်ပြိုးအတွက်မိုးရေအလုံးလောက်မရခဲ့တာဓာတ်မီဩဇာတွေဈေးကြီးတာကြောင့်စဘာအထွက်နှုန်းကျဆင်းခဲ့ပါတယ်ဒီနှစ်မှာလည်းမျိုးစဘာအခက်အခဲတွေကြောင့်တောင်သူတွေအချိန်မီမဆိုင်ပြိုးနိုင်ပါကိုစိုးရိမ်နေကြတာပါရခိုင်ပြည်နယ်မှာလေကားစုစုပေါင်း12သိန်းကျော်ရှိပေမဲ့ပြီးခဲ့2018ခုနှစ်နောက်ပိုင်းကစလို့ဒေသရင်းမတည်ငြိမ်မှုတွေကြောင့်တစ်နှစ်ကို6သိန်းလောက်သာစိုက်ပျိုးနိုင်တော့တယ်လို့တောင်သူလယ်သမားတပ်မကရဲ့စီးရင်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့မိုခာစိုက်ကလုန်းတန်းတင်တဲ့ရခိုင်တောင်သူတွေကိုမျိုးစဘာတွေထောက်ပံ့ပေးဖို့ရခိုင်စစ်ကောင်စီကပြင်ဆင်နေတဲ့အကြောင်းသတင်းကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာအဝတ်ထည်လုပ်ငန်း Inditex မြန်မာပြည်ကနေထွက်ဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြပေးကြပါတယ်နာမည်ကြီး fashion အဝတ်ထည်တွေထုတ်လုပ်တဲ့ Inditex စီးပွားရေးလုပ်ငန်းကမြန်မာနိုင်ငံတွင်းကလုပ်ငန်းတွေကိုရှော့ချပြီးထွက်ခွာဖို့စတင်လှုပ်ဆောင်နေပြီလို့ပြောဆိုလိုက်ပါတယ်။ဒီကုမ္ပဏီပိုင်တဲ့ Zara တစ်စိတ်အဝတ်ထည်တွေကိုလက်ခံချုပ်လုပ်ပေးနေတဲ့တရုတ်နိုင်ငံသားပိုင်ကုမ္ပဏီကအလုပ်သမားတို့ကိုစစ်တပ်ကနေဝင်ရောက်ဖမ်းဆီးခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံမှုတွေဆက်ပြီးတော့မလုပ်ဖို့ကုမ္ပဏီကိုနိုင်ငံတကာအလုပ်သမားတပ်မကတွေလူခွေရေးဖွဲ့တွေဘက်ကဒီစီးပွားရေးလုပ်ငန်းကိုဖိအားပေးပြီးတိုက်တွန်းနေတာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်ရှင်
။ Inditex ကုမ္ပဏီရဲ့နာမည်ကြီး Zara တစ်စိတ်တွေကိုချုပ်ပေးနေတဲ့ရွှေပြည်သာမြို့နယ်ကတရုတ်နိုင်ငံသားပိုင်ဟိုစိတ်ကုမ္ပဏီမှာစူပူမှုကိုဖန်တီးတဲ့ဆိုတဲ့အကြောင်းပြချက်နဲ့တမကခေါင်းဆောင်တချို့ကိုစစ်တပ်ကစက်ယုံတဲ့ဝင်ရောက်ဖမ်းဆီးခဲ့ပြီးတရားစွဲဖို့ပြင်ဆင်တာတွေရှိနေချိန်မှာပဲ Inditex ကုမ္ပဏီမြန်မာနိုင်ငံကနေထွက်ခွာဖို့ပြင်နေတဲ့အကြောင်းကုမ္ပဏီပြောခွင့်ရကတိတ်မကြခင်ရပိုင်းကပဲသတင်းမီဒီယာတချို့မှပြောဆိုခဲ့ပါတယ်တကယ်လို့ Inditex ကုမ္ပဏီအနေနဲ့သူ့အထည်တွေကိုချုပ်လုပ်နေတဲ့စက်ယုံတွေမှာအလုပ်သမားတွေရဲ့အခွင့်အရေးတွေရရှိအောင်မဖော်ဆောင်ပေးနိုင်ဘူးဆိုရင်မြန်မာနိုင်ငံတဲကနေထွက်တင်တယ်လို့အလုပ်သမားတမကတွေကလည်းဖိအားပေးနေကြတာပါတမကခေါင်းဆောင်တွေဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးဟိုစိတ်စက်ယုံကအလုပ်သမားတွေကိုအကူအညီပေးနေတဲ့ကိုတူရင်အောင်က VOA ကိုပြောပါတယ
်ဟုတ်ကဲ့လေဟိုတော့ Inditex ကတော့ထွက်မယ်ဆိုတော့ဒါကတော့ကျွန်တော်တို့စားရတယ်ဟုတ်ကဲ့တို့သဘောထားကလည်းဟိုဒီတရှိအနေနဲ့တမကပြည်အခြေအနေရဆက်ပြီးတော့ဟောဒါဟိုအလုံးလုံးကိုရှိတယ်ဆိုလို့ရှိရင်အောင်ဝင်ယူဖို့ရှိတဲ့ပုံစံမျိုးနဲ့ဟိုလုပ်စီနေမှာပေါ့ဗျာအဲဒါပေမဲ့မလုပ်နိုင်ဘူးဆိုလို့ရှိရင်လည်းထွက်သွားတာပဲပိုကောင်းတာပေါ့
မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေပေမဲ့နိုင်ငံတကာတစိုက်တွေဟာပြည်တွင်းမှာဆက်ပြီးလက်ပတ်နေတာလူအခွင့်အရေးချိုးဖောက်နေတဲ့စစ်ရုံတွေနဲ့လက်တွဲလုက္ကင်နေတာကိုအလုတ်သမားကြီးရအဖွဲ့တွေကထောက်ပြကြပါတယ်။တချို့တစိုက်တွေကတော့သူတို့ဟာအလုတ်ကင်အခွင့်လန်းတွေအတွက်ပြည်တွင်းမှာဆက်ရှိဖို့လိုအပ်တဲ့ဆိုတဲ့အကြောင်းပြချက်တွေနဲ့ဆက်ရှိနေကြပါတယ်။တချို့နာမည်ကြီးတစိုက်အဝတ်အထည်တွေထုတ်လုပ်တဲ့စက်ယုံတွေမှာလူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CPUM ကဒေါ်ခိုင်ဆောင်က VOA ကိုပြောပါတယ
်တကယ်ကြတော့အဲ့ဒီ brand တွေဒီရင်းနှီးမြှုပ်နှံနေတဲ့နော်ဒီထိတ်တုပ်လုပ်ငန်းမှာကြည့်မယ်ဆိုရင်ပြည်သူတွေကအလုပ်သမားတွေကကြုံပြုခံရတဲ့အနေအထားလားဖြစ်တယ်ဒီအလုပ်ကင်ခွင့်လန်းတွေကထိတ်တုပ်လုပ်ငန်းတွေထွက်သွားမှဆုံးရှုံးသွားမှမဟုတ်ပါဘူးကျမတို့ဆုံးရှုံးသွားပြီအခုလည်းဒီထဲကျုပ်လုပ်ငန်းမှာရှိတဲ့အလုပ်သမားတွေကအလုပ်ကအမကန်ကြလုံးဝမရှိပါဘူးနော်ဟိုနေစားအလုပ်သမားဖြစ်ခန့်ခန့်ရတယ်ဟိုမေးခွန်းမေးလို့မရဘူးပြန်ပြီးခိုင်းတာလုပ်ကြွေးတာစားပြန်ပြောရင်အဲ့လိုမျိုးဖြစ်နေတာအဲ့ဒါအလုပ်ကမဟုတ်ဘူးရှင်အဲ့ဒါကိုလည်းကျမတို့ဟိုသိစေချင်ပါတယ်
အဲ့ဒီလိုအလုတ်သမားအခွင့်အရေးချိုးဖောက်ခံရတာတွေကြောင့်အခွင့်အရေးတောင်းဆိုခဲ့ကြတဲ့ဟိုစိတ်ဆက်ယုံကအလုတ်သမားတွေလက်ရှိမှာတရားရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့လည်းကိုတူရင်အောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကခဏရက်လေးကိုကြုံကျင်းပြန်ယူလာတယ်အုံမတွေကတော့အတိအကျမတည့်ရဘူးဒါပေမဲ့ဒီသိထားတာတော့ဒီစကြောရေးလုပ်တဲ့အဖွဲ့ကအကြံပြုသွားတဲ့ဥပဒေကတော့စက်ကုန်ပြည်နယ်905ကာကြီးကိုအကြံပြုထားပါတယ်တဲ့
ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေကကုမ္ပဏီကြီးတွေအနေနဲ့စီးပွားရေးဆိုင်ရာအကျိုးစီးပွားတစ်ခုကိုပဲကြည့်နေမယ်ဆိုရင်ဒါကမြန်မာစစ်ကောင်စီကိုတွယ်ဝိုက်တဲ့နည်းနဲ့ထောက်ခံတာဖြစ်တယ်လို့လည်းတချို့ကထောက်ပြကြပါတယ်မြန်မာဥရောပတမကယုံကတော့ဟိုစိတ်ဆက်ယုံမှာဖမ်းဆီးခံလာတဲ့အလုပ်သမားတွေကိုပြန်လွှတ်ပေးဖို့စစ်ကောင်စီကိုတောင်းဆိုထားပါတယ် နိုင်ငံတကာတစိုက်တွေမြန်မာနိုင်ငံထဲကတာဝန်တိတိနဲ့ထွက်သွားဖို့ဆိုရင်နိုင်ငံစုံကဖိအားတွေလိုလိမ့်မယ်လို့ကမ္ဘာအလုတ်သမားရေးရအဖွဲ့တစ်ခုဖြစ်တဲ့ Industry All အဖွဲ့ရဲ့အထွေထွေအတွင်းမှုကလည်းတိတ်မကြခင်ကပြောဆိုခဲ့ပါတယ်။တောင်အာဖရိကမြို့တော် Cape Town မှာဇွန်လ19ရက်ကကျင်းပသွားတဲ့ကမ္ဘာအလုတ်သမားရေးရအဖွဲ့တစ်ခုဖြစ်တဲ့ Industry All အဖွဲ့ရဲ့အမှုဆောင်အစည်းအဝေးကိုနိုင်ငံပေါင်း60ကကိုယ်စားလှယ်200တက်ရောက်ချိန်မှာပြောဆိုခဲ့တာပါ။Primark, Uniqlo and Inditex တို့လိုနာမည်ကြီးတစိုက်တွေစီကအပြုသဘောဆောင်တဲ့အချက်ပြတုံ့ပြန်မှုတွေလည်းရရှိထားတယ်လို့ Industry All အဖွဲ့အထွေထွေအတွင်းမှုကအဲ့ဒီအစည်းအဝေးမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ဒါကတော့နာမည်ကြီး Fashion အဝတ်ထည်ထုတ်လုပ်တဲ့စီးပွားရေးလုပ်ငန်းတစ်ခုမြန်မာနိုင်ငံတွေကနေလုပ်ငန်းတွေထွက်ခွာဖို့ပြင်ဆင်နေတဲ့အကြောင်းတရင်ကိုကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေအလုပ်လုပ်ခွင့်တက်တန်းတိုးဖို့ရည်ဆွေးနွေးနေကြတဲ့အကြောင်းတရင်ကိုတင်ဆက်ပေးကြပါမယ်။MOU နဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအလုပ်လုပ်ကိုင်ခွင့်တက်တန်းတိုးဖို့ကိစ္စကိုရေးရသေးချတဲ့ညွှန်ကြားမှုတွေမြန်မာအစိုးရတာဝန်ရှိတဲ့သူတွေဘက်ကမထုတ်ပြန်သေးတာကြောင့်အလုပ်လုပ်ခွင့်တက်တန်းကုန်ကန်နီးတဲ့သူတွေစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲထိုင်း၊ကမ္ဘောဒီးယားနဲ့မြန်မာသုံးနိုင်ငံကတာဝန်ရှိတဲ့သူတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီကြောင့်မန်းညွန်ညိုလင်းဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံမှာ MOU နှစ်နိုင်ငံသဘောတူညီချက်တွေနဲ့လာရောက်အလုပ်လုပ်ကိုင်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကရွှေပြောင်းအလုပ်သမားတွေတက်တန်းတိုးလုပ်ကိုင်ခွင့်အရေးနဲ့ပတ်သက်ပြီးထိုင်းမြန်မာကမ္ဘောဒီးယားသုံးနိုင်ငံကတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်။ကမ္ဘောဒီးယားရွှေပြောင်းအလုပ်သမား4000ကျော်ရဲ့အလုပ်လုပ်ကိုင်ခွင့် Work Permit တွေအတွက်တက်တန်းတိုးပြန်လျှောက်ထားနိုင်ဖို့အတွက်တော့ထိုင်းနဲ့ကမ္ဘောဒီးယားအစိုးရနှစ်ရပ်ကြားမှာသဘောတူညီချက်ရရှိခဲ့ကြပါတယ်။မြန်မာအလုပ်သမားတွေအတွက်တော့အခုထိရေးရသေးတဲ့အချက်လက်တွေမသိရသေးဘူးလို့မြန်မာအလုပ်သမားအရေးကူညီပေးနေသူတွေကဆိုပါတယ်
။ MOU ဓမ္မတွေကို4နှစ်ကုန်5နှစ်ကုန်6နှစ်ဓမ္မတွေကိုကျွန်တော်တို့ဒီမှာစာအုပ်အဟောင်းကိုမြန်မာတိုင်းရုံးမှာလဲထားပြီးလို့ရှိရင်အဲ့စာအုပ်အဟောင်းနဲ့ဒီတရှိဆိုင်ရွက်စာတမ်းနဲ့နေလျက်နံပါတ်စာရင်းတင်ပြီးလို့ရှိရင်ကျွန်တော်တို့မြန်မာပြည်ကိုပြန်ဆင်းရမယ်နေရက်ကဘယ်နေရက်လဲဘယ်မှာလဲဆိုတာကိုကျွန်တော်တို့ထိုင်းဘက်ကတာဥပဒေတတ်မှတ်ပြီးမိဗမာဘက်ချမ်းကဘာမှမသိရသေးဘူးခင်ဗျ50ရာခိုင်နှုန်းလို့ပဲကျွန်တော်တို့အဲ့လိုကြားထားရတယ်ခင်ဗျာကျွန်တော်တို့ဝက်ပါမီတတ်တန်းတိုးရဲ့အလုပ်မှာဗမာပြည်သားကြီးအနေနဲ့အချိန်နဲ့တိတ်မရှိတော့ဘူး MOU ဆိုလဲ MOU 5နှစ်ကုန်လဲဆိုလို့တဲ့5နှစ်ကုန်လဲ6နှစ်ကုန်လဲတူပြီးကိုဗမာဘက်ချမ်းအနေနဲ့ကျွန်တော်တို့ဘယ်လိုဆောင်ရွက်ပေးမလဲဆိုတဲ့ကျွန်တော်တို့ကအဲ့ဒီအရာလေးတော့တောင်းဆိုချင်ပါတယ်ခင်ဗျာအထောက်ထားမရှိတဲ့သူတွေရောထိုင်းပြည်ချမ်းကဘလူတွေမြန်ပြန်ပြီးကမှကူညီပေးမလဲဆိုတဲ့အရာလေးကိုကျွန်တော်တို့တွေလည်းစောင့်မျှော်နေတာပါလေအဲဒီဟာတော့
ဗိုင်းရပ်စ်ကပ်ပြီးကြောင့်နေရပ်ပြန်သွားတဲ့ကမ္ဘောဒီးယားအလုပ်သမားတွေထိုင်းကိုပြန်လာပြီးအလုပ်လုပ်တာရောနေရပ်မပြန်မဲထိုင်းမှာပဲနေပြီးအလုပ်လုပ်ခွင့်တက်တန်းကုန်တော့မဲ့သူတွေအတွက်ပါတက်တန်းတိုးနိုင်ဖို့နဲ့မှတ်ပုံတင်နေပြန်ပြီးအဆင်ပြေလွယ်ကူအောင်ရနိုင်ဖို့အွန်လိုင်းကနေလျှောက်ထားဖို့စီစဉ်ထားတယ်လို့ထိုင်းတာဝန်ခံတွေကပြောပါတယ
်ကျွန်တော်တို့ဗမာပြည်သားတွေအတွက်ကတော့အဲ့ဒါမျိုးတွေမရှိသေးဘူးတည်ငြိမ်မကြသေးဘူးခင်ဗျာဗမာပြည်ကအခုအစိုးရကျွန်တော်တို့မြန်မာပြည်မှာဆိုလဲမြန်မာပြည်ရဲ့ကုမ္ပဏီကျွန်တော်တို့လှမ်းမီးတလောက်ကတော့ဒီ MOU တွေကိုပြန်ဆင်းရမယ်လို့ပဲတတိယံချားနေရခင်ဗျဒီနေ့နေ့တင်လာ online ကနေတင်နေဆိုတာကတော့ကျွန်တော်တို့လည်းဘာမှမသိရသေးဘူးခင်ဗျကျွန်တော်တို့သိတဲ့လောက်ကတော့တောင်းပါမယ်ခင်ဗျကိုယ်နိုင်ငံရဲ့အခြေအနေလည်းမကောင်းလို့ပဲလားဘလို့လဲလို့တော့မသိဘူးကျွန်တော်တို့ကဘာမှမသိရသေးဘူးခင်ဗျအဲ့ဒီကိစ္စတွေကတော့ခုနှစ်လပိုင်းလောက်မှအချို့အကြောင်းတော့သိရမယ်လို့ထင်တယ်အခုချိန်ကတော့50ရာခိုင်နှုန်း50ရာခိုင်နှုန်းပဲရှိနေတယ်ခင
်ဗျအလုပ်သမားတွေအတွက်ဗီဇာကြီးကို2000ကနေ500အထိလျှော့ချပေးဖို့ကမ္ဘောဒီးယားနဲ့မြန်မာအစိုးရတွေကတောင်းဆိုတာကိုတော့အသစ်တက်လာမဲ့ထိုင်းအစိုးရအဖွဲ့ကဆုံးဖြတ်လိုက်မယ်လို့ထိုင်းအစိုးရတာဝန်ခံတွေကပြောပါတယ
်တောက်ကြနေရသူတို့နှစ်နိုင်ကသူတို့ဒီမြန်မာတန်ရုံးကနေပြီးကမှဒါရိုက်တာမန်နေဂျင်းဒါရိုက်တာတွေပေါ့ကုမ္ပဏီမန်နေဂျင်းဒါရိုက်တာတွေနဲ့သူတို့ညှိတာတွေလို့ရှိတယ်ဗမာပဲချမ်းကလည်းအဲ့လိုတော့တောင်းဆိုထားတယ်ခင်ဗျာ2000ကနေပြီးကမှအခု900အရင်တော့ကလည်း900ပဲပေါ့လားကျွန်တော်တို့တွေဒီစားသူ့လို့ရှိရင်အခုအဲ့900ကိုပဲပြန်ဖြစ်ဖို့အတွက်တောင်းဆိုထားတာတော့ရှိတယ်ဒါပေမဲ့ဒီဘက်ကကွန်ဖာအတိပြန်မပြူသေးဘူးသူတို့လည်းစဉ်းစားနေတယ်ထင်တယ်ခင်ဗျာ
ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရချင်းသဘောတူညီချက်အရမြန်မာနိုင်ငံက MOU နဲ့တရားဝင်အလုပ်လုပ်ကိုင်းနေသူတွေဟာထိုင်းနိုင်ငံမှာတိုင်းနေချင်းရှိနေတာပါရှင်ကျွန်မညညလွယ်မှာ
ဒါကတော့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားတွေအလုပ်လုပ်ခွင့်တက်တန်းတိုးဖို့အရေးထိုင်းနိုင်ငံကမ္ဘောဒီးယားနိုင်ငံနဲ့မြန်မာသုံးနိုင်ငံကတာဝန်ရှိတဲ့သူတွေဆွေးနွေးနေကြတဲ့အကြောင်းသတင်းကိုမန်ညိုညိုလင်းကဘန်ကောက်မြို့တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းညာရီဘက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်နဲ့အတူဆရာညီပူလေးနဲ့ VOA ဆက်သွယ်မေးမြန်းချက်ထုတ်လင်းပေးဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ခန်းနာတွေမတိုင်ခင်မှာအထူးအစီအစဉ်တစ်ခုကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇွန်လ22ရက်နေ့ကနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့တဲ့မန္တလေးမြို့ကထင်ရှားတဲ့စာရေးဆရာညီပူလေးနဲ့တွေ့ဆုံမေးမြန်းခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်။လူလူတိုက်ပိုင်လူလူဦးလာနဲ့လူလူဒေါ်မာတို့ရဲ့အငယ်ဆုံးသားဖြစ်သူဆရာညီပူလေးဟာဝိထုတို့ဝိထုရွှေများစွာကိုရေးသားခဲ့ပြီးတော့2016ခုနှစ်မှာအမျိုးသားစာပေစုရခဲ့သူလည်းဖြစ်ပါတယ်2019ခုနှစ်နှစ်ကုန်ပိုင်းတုန်းကစာပေဟောပြောပွဲခီးစဉ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုဆရာညီပူလေးရောက်ရှိနေတဲ့အချိန်မှာ VOA မြန်မာပိုင်းကမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်
ကျမတို့ VOA ရုံးကိုတကူတကန်လာပြီးတော့ဆရာအချိန်ပေးပြီးတော့အခုလိုမျိုးကျမတို့နဲ့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါပါ
တို့တနင်္ဂနွေတရားလျှောက်ပေါ်နေကြတာဒါလည်းအလုပ်ပဲပြောချင်တာပေါ့တော့ပြီးပရိသတ်ကလေးစားတဲ့ပရိသတ်လေးသူတို့တော့ဆိုဘာလို့ထမ်းဆောင်ဖို့တင်မယ
်ဟုတ်ကဲ့ပါဆရာဆရာကကြတော့ဒီရသစာပေလောကမှာဒါအခိုင်အမာနေရာရထားတဲ့သူတယောက်ဖြစ်တယ်2019ကလည်းအမျိုးသားစာပေစုရထားတဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီရသစာပေမှာတော့ဆရာကအခိုင်အမာနေရာရထားတဲ့သူတယောက်အနေနဲ့ကျွန်မဆရာကိုအဓိကအဖြစ်ဒီရသစာပေနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုအဓိကအရင်ဆုံးမေးချင်ပါတယ်ဆရာ
မေးခွာမင်းကြိုက်တာမေး
ဟုတ်ကဲ့အဲ့တော့ဒီအစားအုပ်စာပေဆိုတာကတော့ဒါကျွန်တော်တို့လူတိုင်းပြောကြတယ်ဘူးတူတာတွေအတွေးမြင်တွေမျိုးစုံပေးကြတာပဲကိုယ့်အတွက်အတတ်ပညာအသီးသီးပေါ့နော်ကိုလိုရာကိုဖတ်ရှုလို့ရတာပေါ့ဒါပေမဲ့ယသစာပေလို့ပြောလိုက်ရင်ဟောဆရာယသစာပေကနေပြီးတော့အထက်စာဖတ်သူတွေဘာလို့ပေးစွမ်းနိုင်တာလဲဆရာ
လူတွေကပင်ပန်းကြတယ်ကွာပင်ပန်းမှုမျိုးမျိုးရှိတယ်ယသစာပေကတချို့ကပင်ပန်းမှုကိုရှော့ကြစေတယ်အမောပြစေတယ်ပေါ့တချို့စာပေတွေကကျတော့အသီးတွေပေးတယ်ယသနဲ့အတူခံစားမှုအစ်စ်တွေအစ်စ်တွေပေးတယ်အဲတခါရသစပေးကမှားနေတာကိုတဲ့ပေးတာတွေရှိတယ်အာတပရောက်နေတာကိုဓမ္မလမ်းကြောင်းပေါ်တင်ပေးတာရှိတယ်အဲပြောရင်ကိုချင်းစာစိတ်တို့စာနာစိတ်တို့အဲကိုယ့်ရဲ့နှလုံးသားတွေခက်ထန်နေတဲ့နှလုံးသားတွေကိုပြုပြင်ပေးနိုင်စွမ်းရှိတယ်ရသစပေးသိထက်မြက်တယ်အဲအဲ့ထက်မြက်တဲ့စာပေးကိုရေးနေပုဂ္ဂိုလ်တွေလေးစားဖို့ကောင်းတယ်သူတို့မှစိတ်ခေါင်းစင်နာကောင်းရှိတယ်အဲ့ဒါပြည်သူတွေကစဖပိတက်ကပဲဆုံးဖြတ်တာစိတ်ကောင်းစင်နာကောင်းရှိတဲ့ဆိုင်ဆရာတွေလောကမှာတင်းကြံခဲ့ပြီးရေးတဲ့လူတွေအများကြီးတဲ့တချို့တော့ကြံရစ်ခဲ့တယ်။သမိုင်းဆိုတဲ့စကားကြီးပြည်သူဆိုတဲ့လူတွေကဇလုတ်တိုက်လိုက်တာစဖပိတက်ကဇလုတ်တိုက်တယ်။ဘာမှပြမရတစာပေကထုံးကားခဲ့တယ်
ဟုတ်ကဲ့ချင်းရောက်တာယသစာပေထွန်းကားခဲ့တဲ့နိုင်ငံတစ်ခုဖြစ်တဲ့စားလဲဖက်ကြဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွန်တော်တို့ကြားလာတာလူငယ်တွေဆိုစားဖက်သိမ့်နေလာတယ်ပေါ့နော်ဘာလို့ဆိုခစ်ကလည်းနည်းနည်းခစ်ပြောင်းလာတဲ့အပေါ်မှာစားဖက်တဲ့ပုံစံလေးတွေလည်းပြောင်းလာတာတော့ရှိလိမ့်မယ်လို့ထင်ပါတယ်ဥပမာအင်တာနက်တွေပေါ်မှာ Facebook ပို့သုံးလာမယ်လို့ဂိမ်းတွေကစားလာတယ်လို့အင်တာနက်မှာပဲစားဖက်တာလည်းရှိကောင်းရှိမှာပေါ့လေ
မှန်ပါတယ်မှန်ပါတယ်အဲ့ဒါမှန်ပါတယ်နောက်ပိုင်းရှိပါတယ်ဆိုရှယ်မီဒီယာပါဝင်အဲ့ဒီကိစ္စတွေမှာစီးမျောနေတဲ့လူဘာလို့ဆိုတော့ဒုနိုင်ငံမှာကွာတယ်လီဖုန်းက340တန်းနဲ့အခုထားပါတော့6,000နဲ့လူတိုင်းတယ်လီဖုန်းခိုင်နိုင်တဲ့အခြေအနေဖြစ်တယ်။အဲ့ဒါအပြင်စိတ်ဝင်စားစရာအသက်ဆန်းနေရလဲအများကြီးအဲ့ဒါတွေကစပစ်စစ်စေးလည်းမရှိဘူးတိဖြတ်မှုလည်းမရှိဘဲနဲ့ရောက်လာတော့လူတွေကအစမ်းသစ်တစ်ခုနဲ့အာသာငန်းငန်းဖက်တွယ်ကြတာပျော်မွေ့ကြတာအဲ့ထက်မှဂိမ်းတွေလည်းပါတော့ပေါ့ဒါပေမဲ့တစ်ဖက်ကဘာဖြစ်ပြန်လို့ဆိုတော့ဒါတွေကအစ်စ်တွေလားတာဝန်ခံမှုရှိရလားတာဝန်ယူမှုရှိရလားဘလောက်ယူရမှာတို့အဲ့လောက်ထိမစင်စားမတွေးခေါ်နိုင်ဒါပေမဲ့တချို့လူတွေကစာအုပ်မှာစာအုပ်ပဲစာအုပ်ဖတ်ကြလို့ပဲစာအုပ်တော့မှ amnyumyo tu cua samba uta deme me pade tu cua kebiau pade tu cua esiri u pade tu cua kadoni u pade amnyumyo lila akon elu pachu akon elu ngerisi tu ru mila yang awozai ku mesu dia usir tu kelia di ne ma acingan binya terdah awtara tu ku bahwatna para dosa Jepang sapi u wahatna para Pemalu pada pihak dari Jepang sah, tiada tu mungkin mah tu aku nuna lau mimi papi bi awozai. Kalau tiada pihak dari kaliri leh silu, ni buli leh macamu, mungkin pun beri kau leh macamu, saya cium leh macamu leh kaliri leh sih. Asal nak pedo jauh ni, tapi me kute mara ni ni tercinta ini, kena piora, tamai nu sapa pita tu macam tengah sapi dia jangke bi. Sapa akong lah jama baru so, hobi way tua leka sapa cium biar jare. Kau so sapa cium nampak sah ye cium mah biar wale. Yang jere, social media, electronic media ni season tu leka sah sabi, apa kah, anai jale meru yang jere.
Okay, di mana solution ni dekero siapa siapa, di mana so borang mah advance pon, apa tu dia umah e-book tu, electronic book tu, now di tablet mah eh, lantai nak mah luri ari, jatuh wapie kau wapie, luri sahaja umat tayang, pasai le siapa le, tapi tercinta mah le sahaja itu sahaja itu soari mah ro agak ni lah,
so
tepatnya ciri le, cuma ro nengen kah di luri nak mah luji le bah sapa aja lah dalam pon, kita le di lu amau kita kita le si gila, surai kaca ro, umah aku nak bayar ro, lu kita biang hari pinggu entertainment. Industry ala cila, so TV mah series cila, so sapa mesa, pula entertain pi deh hari bono, hari cila le kacau, di jatuh sapa ye di tete wuwen pi mung dulu cara maga jalan la bono.
Tale kuna luwe napai me, ada tinggi si boy nengai bawa mian muti de, si boy kau ye, tetang tetasi le kah sapa cinyare, no, sapa cinyare cima telefon apaun social media le pes game pes le dorat. Nak nengah ini tinggi ni, nengah ini tinggi ni kan siwa ini kau ni, thabar oleh asal mian leh mana, cile cile, sahur sah pilih sahaja itu dia jauh ni je. Pasu ada sahaja leh sah kau pun mana tu, tu dia sahur pesle mawa, dua ajuan ni sahur leh, kuki sahur kain paya leh jah tahu cai tu mene,
tapi
tu ini, mesti leh ini mah, kalau way. Jadi juga ini dalam macam sahur sen tajar le, jinji mudui ke le, dah apa mau bau, cuma ini sudah perlu bersuara, mesti lu jalan cing sapa me, lalu aku le sahur kai bi, pas kapo macam jatuh macam pada luri si bahde le, season tu ina. Sau kain pada bagai nainli melutih
ni. Okay, belu sapi web people no. So luli sapu pelah bu solusi. Kau mesti nengani masuk surat biar dulu sa outside no library do sajita itu suraga. Ni pengalih belau mimi. Luli atong ni dong me. Jadi lu di sau ku pelah ejada bu no. Surat tu lah ngelia licin si gelula. Di sau pelcing awal tu lu keliru ngelia biusu biutang gelula. Jauh mimi mana ngam luli sapu pelah bu solusi ye. Mimi ada ngelia biar gaya mula siapa siapa rela. Sai sai peduli bu ma.
เนี่ยที่ตาวิชิเดสุยาปัญญาเนี่ยดูดีละที่ดูดีสาบุพัลลาบุจ้ะไปรู้เรื่องจริงของนี่ลึกตื่นอะไรบ่เนาะมันเลยมาจะน้องไม่สวยเดียวกันโมบายไลบรารีที่คุณเล่าถ่ายตัวสาวสาวไปพัฒนาตั้งแต่เมื่อมาโกมุนียาสู้ไลบรารีก็เจริญสันเนมิวรีเนื่องจากว่าส่วนจากว่าพิการเจ้าหนูตัวพี่ทูบไปเลย บิดาใช้เสียเรื่องคอบีกลิ่นสับพยาวสับไปว่าตัวน่าเป่าเปลี่ยวเลยบิดาสาวหน้าไปเลยจะช่วยเจ้าหนูดูว่าตอนนี้มาโกมุนียาสาธิตดีทองไปเลยที่ยี่จีมูลีทุ่งคาสิจนะจะช่วยในงานมาอย่าพูดมีอะไรเองซาพี่เนี่ยติงชาเลยเจ้าสาเลยมาปีเลยผู้สาวที่เองซาปีเลยตลอดเปลี่ยวไป หนูอยากได้จังไปเนี่ยมูลาดันจังนั่นเดียวพัดเต็มพัดเต็มเลยสาวพี่อาทั้งเลยจ้ะไอ้กรณีเนี่ยจังเปลี่ยนเด็ดขาดสูรุษพับมูลาดันอยู่มาเบสเอาเลยเบสเอาเลยพับบีบีสุดแต่มาเฉลี่ยจะน้องโยมาเลยอยากได้สูรุษอยากได้เสอโอชกตัวเองแต่นี่มันจะน้องแต่งเย็บปีนี้อะไรรู้จะเด็ดปีนี้อะไร 生产对口的边缘也不够标准的卡，从设计这里碰球了嘛，下下马里嘞，从他的标准的你就来比标价里面就能用了呀。
OK， 但是这起码个新闻啥啦，下夜没打住，下夜下个路路乌拉呢，路路到马路也打的要撇的。ဆိုတော့လူလူတော်မာတို့လူလူဦးလာတို့လူလူစာတိုက်တို့ဆိုတာကဒါကျွန်တော်တို့မန္တလေးကဆိုမယ်မန္တလေးတွေမဟုတ်ပါနဲ့မြန်မာတနိုင်ငံလုံးကလေးစားရတဲ့နိုင်ငံရေးလောကစားပေးလောကမှာအထင်ကြီးရမိသားစုတစုပါဆိုတော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့လဲဆရာတို့မိသားစုဘဝတွေကြိုးကြည့်ကြရတာတွေမျိုးစုံရှိတယ်ဆရာကိုယ်တိုင်နဲ့ဒါနိုင်ငံရေးအကျဉ်းသားတယောက်အနေနဲ့နှစ်ရှည်ထောင်ထဲမှာနေခဲ့ပူတဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီဆရာတို့မိသားစုလက်ရှိဒီဒီဆရာဒီကျွန်မနားလည်ထားတာကတော့ဒီလက်ရှိလူလူတိုက်ကိုတော့ဆရာပဲအဓိကရက်တည်နေတယ်လို့သိရတယ်ဆိုတော့လူလူတိုက်ရဲ့အခြေအနေကဘယ်လိုရှိပါလဲဆရာဘယ်လိုဆက်ပြီးတော့များရက်တည်နေလဲ
ဒါတော့စီးပွားရေးနဲ့ဆိုင်တာပြီးစီးပွားရေးဆိုတာလေနိုင်ငံရေးနဲ့တည်မှုရပဲကင်းလို့လို့မရဘူးလျှက်စစ်မိသားကတွေတက်တယ်အဲ့တော့ကျွန်တော်တို့လည်းပုံလေးခါတွေတက်ယူရတယ်နော်စာအုပ်ထုတ်ဝေတာကနံပါတ်2ပါတက်ကတော့ပုံလေးဆက်ကကျွန်တော်တို့ဒါဆိုသမင်းရှာကြွေးပါတယ်အဲ့ဒီကမှစောက်ထုတ်ရေးကိုလုပ်ကြတာပုံနှိပ်တဲ့ကျွန်တော်တို့ရဲ့ဖောက်တွေစီးပွားရေးကောင်းမှကျွန်တော်လည်းစက်တွေလဲနိုင်တာအလုပ်သမားတွေကိုတပင်းကျွေးနိုင်တာဒါအပြင်အဖေနဲ့မေကစာကြည့်တဲ့တစ်ခုထားခဲ့တယ်ဗျအဲ့ဒီစာကြည့်တဲ့ကအများအသုံးလို့ရတဲ့စာကြည့်တဲ့ပါကျွန်တော်တို့မှတ်ပုံတော့မတင်ရသေးဘူးရည်ညွှန်းစာကြည့်တဲ့အနေနဲ့စိတ်ဝင်စားရင်လာဖတ်လို့ရတဲ့စာကြည့်တဲ့ပါအဲ့စာကြည့်မှရှိတဲ့စာအုပ်တွေစာကြည့်ရိုက်ထိမ့်သိမ့်တာတွေစာကြည့်ရိုက်ဝန်တန်းတွေပေးဖို့အတွက်ဒီပုံနှိပ်တိုက်ကပဲကျွန်တော်တို့စားမဲ့ထမင်းအိုးတွေကပဲသူတို့မျှပြီးထမင်းအိုးတည်ပေးကြတာကျွန်တော်တို့ပုံနှိပ်လုပ်ငန်း80ကျော်ခဲ့ပြီဒီဘုံမွေဘောင်းမွေအခုကျွန်တော်သားတွေတမီးတွေဆက်ထိမ့်သိမ့်ကြတယ်ရှည်ရှည်လေးဆက်ထိမ့်သိမ့်မှုစူးစမ်းတယ်ဘာလို့လဲဆိုတော့ပို့ချုံနေဝင်ကပြည်သူပိုင်းသိမ့်ခဲ့တာအပါအဝင်ဆိုရှယ်လစ်စီးပွားရေးတည်ဆောက်မှုဟာပြတ်သုံးသွားတဲ့ဗမာပိုင်းမျိုးသားပိုင်းစီးပွားရေးလုပ်ငန်းတွေအများကြီးအဲ့ဒီဒဏ်ကိုကျွန်တော်တို့ကြံ့ကြံ့ခံပြီးလှော်ခဲ့ခတ်ခဲ့ကြတာကနေ့ထိပါပဲအဲရေရှည်လဲသွားနိုင်မှုပြင်ဆင်တော့စိတ်ကူးတွေတော့ရှိပါတယ
်ခက်ခဲတဲ့ချိန်တွေမှာတော့ဖြတ်ခဲ့ပြီးဆိုတော့ဆက်ပြီးတော့ဆရာဒါကိုရက်တ
ီရက်တီမှာပါ
ရက်တီသွားမှာပေါ့နော်ဟုတ်ကဲ့ပါဆရာအဲနောက်ဆုံးso jama တခုမေးချင်တာကတော့ဒီစာပေလောကသားတွေဆိုတာကဒါဒီပြည်သူအစိုးရ NLD အစိုးရကိုထောက်ခံတဲ့သူတွေအများစုပါဆရာဆိုတော့အခုလက်ရှိမှာဆိုလို့ရှိရင်လည်းပြည်ကြားရေးဌာနမှာနေရာရလာတဲ့သူတွေထဲမှာလည်းဒီစာပေလောကကပုံကိုယ်တွေပါပါတယ်ထင်ကြရပုံကိုယ်တွေအပါဝင်ပေါ့နော်ဆိုတဲ့အခါကျတော့ဆရာတို့အခုဒီလိုမျိုးဒီအယက်သားအစိုးရလည်းဖြစ်လာပြီစာပေဒီပြည်ကြားရေးထဲမှာလည်းကိုစာပေလောကအထင်ကြီးပုံကိုယ်တွေပါလာပြီဆိုတော့ဒီစာပေလောကသားတွေမျော်လင့်ထားတဲ့စာပေလွတ်လပ်ခွင့်ဆိုတာတွေကိုရလာတယ်လို့ဆရာယူဆပါသလားရှင
့်။အယက်သားအစိုးရလို့ပြောတာလဲ90ရာခိုင်နှုန်းတော့မှန်တော့ဗောဗျာ။နော်။ဘာလို့ဆိုတော့အစိတ်သားကလည်းရှိနေသေးတာ။အဲလွတ်လပ်ခွင့်ဆိုတာလဲအတိုင်းတာတစ်ခုထိ95ရာခိုင်နှုန်းလောက်ပဲရသေးတယ်လို့ပဲပြောပြသေး။စာပေစီစီမရှိပေမဲ့ကျွန်တော်တို့ဖမ်းလို့ချုပ်လို့ထိမ့်သိမ်းလို့ရတဲ့ပုံမှန်တွေကကြံသေးတယ်55 505တို့66တို့ဒါမျိုးတွေရှိနေသေးတယ်ကျွန်တော်တို့တကယ်လူလောက်သထုတ်ဖို့ပြောဆိုရေးသားခွင့်နေကျွန်တော်တို့ရှားနှုံးပြေမရသေးပါဘူး85ရာခိုင်နှုန်းတော့ပဲရပါသေးတယ်ဒါပေမဲ့ဒီနေ့ဒီမှာတော့ရှားနှုံးပြေရမယ်လို့
အလားလားကောင်းဘလောက်နေဆရာမျောလင်းထားပါလဲ
ဒီနေ့နေပေါ်မပြောတော့ဘူးပြောတဲ့သူကျွန်တော်မိချင်းနဲ့မိမှာပေါ့
ဆိုလိုတာကဒီအလားလားကောင်းတယ်လို့ရောဆရာစိတ်ထဲမှာသုံးသပ်မိပါလား
အဲ့ဒါတော့50 50ပဲပြောပါမ
ယ်ဟုတ်ကဲ့ပါဆရာအခုလိုချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင့
်ဒါကျေးဇူးတင်ဖို့မလိုပါဘူးကျွန်တော်ကိုလှုပ်ဆက်ရှိတဲ့လှုပ်လာလှုပ်တော့ပ
ါဟုတ်ကဲ့ပါဆရာဟုတ်ကဲ့
ဆရာညီပူလေးအောင်မွေဝဲထူးစီစဉ်ပါရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ရွှေပြောင်းအေကူလုတ်သားတွေအလုတ်သမားလူခွေနဲ့အကာအကွယ်မရတာကြောင့်အရှိတောင်အရှာဒေသလုတ်သားဈေးကွက်မှာခေါင်းမုံဖြက်အမျက်ထုတ်ခံရမှုနဲ့အာရမခိုင်းစေခံရမှုတွေကိုဥတီသွားစေတယ်လို့နိုင်ငံတကာလုတ်သမားဖွဲ့ကြီးအိုင်ယလူကပြောဆိုထားပါတယ်မလေးရှားစင်ကာပူနဲ့ထိုင်းတို့မှာသုတေသနပြုလုပ်ထားတဲ့အိုင်ယလူရဲ့အစီရင်ခံစာတင်မှာတော့မြန်မာရွှေပြောင်းလုတ်သားတွေလည်းဒီလိုအခြေအနေနဲ့ကြုံနေရတယ်ဆိုတာကိုဖော်ပြထားပါတယ်စီးပွားရေး ခန္ဓာမှာမတ်တင်ကြီးထိုက်တင်ပြထားပါတယ်
အဲ့အခုလုတ်သားတွေဟာအိမ်တွင်းအလုတ်ကင်ပေါင်းစုံကိုလုတ်ကင်ပြရပေမဲ့သူတို့ရဲ့လုတ်အားကတော့အလုတ်ချင်းလုတ်အားကားတို့နဲ့အတိအမှတ်ပြုတ်ခံရခြင်းမရှိဘူးလို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ ILO နိုင်ငံတကာအလုတ်သမားများအဖွဲ့ချုပ်ကပြောဆိုပြီးပြောင်းလဲဖို့လိုအပ်နေပြီလို့ထောက်ပြလိုက်ပါတယ်။နိုင်ငံတကာအိမ်ကုလုတ်သားများနေ့ဖြစ်တဲ့ဇွန်လ16ရက်နေ့မှာတော့ILO အဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Gilbert F. Hombo ကနိုင်ငံတွင်အနေနဲ့ ILO ရဲ့အင်ကူအလုတ်သမားများသဘောတူစာချုပ်အမှတ် 189 ကိုအတည်ပြုလက်မှတ်ထိုးချဖို့တိုက်တွန်းလိုက်ပါတယ
် I urge you to take measures to
အလုတ်သမားနဲ့လူမှုဖူလုံရေးဥပဒေတွေထဲမှာဒါမှမဟုတ်လဲမူဝါဒတွေထဲမှာအင်ကူလုတ်သားတွေမကြံရရအောင်အတိအချဆောင်ရွက်ကြဖို့တိုက်တွန်းပါတယ်လူမှုအတိုင်းဝိုင်းတွင်ပြုစုဆောင်ရှောက်မှုပေးနေတဲ့အခြေခံအကြဆုံးလူပုဂ္ဂိုလ်တွေအတွက်ဂုဏ်သိက္ခာနဲ့အညီအလုတ်အကန့်ကောင်းနေမရှိဘူးဆိုရင်လူမှုရေးတရားမျှတမှုလည်းမရှိဘူးလို့သူကပြောခဲ့တာပါအရှိတောင်အရှဒေတာတွင်ကအမျိုးသမီးတွေနဲ့ရွှေ့ပြောင်းတွေအများစုလုတ်ကန်ကြတဲ့အင်အကူအများစုကိုကျွမ်းကျင်လုပ်သားတွေအဖြစ်မသတ်မှတ်ကြဘဲအင်အကူလုတ်ကန်ကြသူတွေဟာခံစားခွင့်ကောင်းကောင်းမရသလိုလုတ်ခလာစားလဲနေပါတယ်လို့ILO ရဲ့လေ့လာချက်ကဖော်ပြပါတယ်။မလေးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတို့မှာစစ်တမ်းကောက်ယူပြုစုခဲ့တဲ့ Skill to Care, Force to Work ပြုစုဆောင်ရှောက်ရေးကျွမ်းကျင်မှုအထမခိုင်းစေခံရလားဆိုတဲ့အစဉ်ခံစားကိုကုလသမဂ္ဂအဖွဲ့အစည်းနိုင်ငံတကာအလုပ်သမားအဖွဲ့ကြီး ILO ကထုတ်ပြန်ပါတယ်။ရွှေပြောင်းအင်ကူလုပ်သားတွေကြားမှာအထမခိုင်းစေခံရမှုနှုတ်ဟာဆိုရင်မလေးရှားမှာ29ရာခိုင်နှုန်းစင်ကာပူမှာ9ရာခိုင်နှုန်းနဲ့ထိုင်းမှာ4ရာခိုင်နှုန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်စင်ကာပူနဲ့ထိုင်းနိုင်ငံတွင်အင်အကူလုတ်သားတွေကိုစစ်တမ်းကောက်ယူခဲ့တဲ့အချိန်မှာမြန်မာတွေပါဝင်ပြီးမဲ့မလေးရှားနိုင်ငံတွင်ကမြန်မာရွှေ့ပြောင်းအင်အကူတွေကိုတော့စစ်တမ်းမှာကောက်ယူနိုင်ခဲ့ခြင်းမရှိပါဘူးမလေးရှားနိုင်ငံမှာလည်းမြန်မာရွှေ့ပြောင်းနေအင်အကူလုပ်ငန်းခန္ဓာမှာဝင်ရောက်လုတ်ကင်နေကြပါတယ်မလေးရှားကမြန်မာအင်အကူလုတ်သားတွေအပါအဝင်ရွှေ့ပြောင်းလုတ်သားများအရေးဆောင်ရွက်နေတဲ့မလေးရှားမြန်မာရွှေ့ပြောင်းလုတ်သားများကော်မတီရဲ့ဥက္ကဋ္ဌဒေါ်သူစာမောင်ကတော့မြန်မာအင်အကူတွေကတခြားနိုင်ငံကရွှေ့ပြောင်းအင်အကူတွေနဲ့ရှင်ရင်လစာပိုပြီးနေတယ်လို့ VOA ကပြောပါတယ်
ဟုတ်နော်လက်ရှိပေါက်နေတဲ့ပေါက်ဈေး2,300ပေါက်တယ်ကျွန်တော်တို့တိတလောက်ကတော့လေအဲတလောက်ပေါ့နော်အဲအဲ့လိုမျိုးအဲ့ဒီမှာဗာလဲဆိုမြန်မာလုံသားအိမ်ကူဆိုလို့ရှိရင်ဘယ်တော့မှအဲ့စီကျမတို့ကြားဘူးကျမတို့ကူညီနေတဲ့အတော်တွေနဲ့မှအများဆုံးရ1,500ပဲအခုမျိုးသမီးတယောက်ဆိုရင်ကျမမိတ်ဆွေတယောက်ပါပဲသူ့ကိုကျမဒီမှာပေါ့မလို့ဒီကိုဗစ်ကာလမှာပဲကျမတို့ထည့်ပေးထားတယ်ဒီမျိုးသမီးစဝင်ကစား1,200နဲ့ဝင်သွားတယ်အခုချိန်ထိသူ1,500ပဲရှိသေးတယ်။နှစ်နှစ်ကျော်သွားပြီပေါ့။အဲ့ဒီချိန်မှာအဲ့ဒီအိမ်မှာသူနဲ့အတူတူလုပ်နေတဲ့အင်ဒိုနီးရှားအိမ်ကူရှိတယ်
။ဟုတ်ကဲ့
။အဲ့ဒီအင်ဒိုနီးရှားအိမ်ကူကတစ်လောက်1,500ရတယ်ရှိ။နော်အဲ့တော့ဟိုဘယ်လိုပြောမလဲဆိုတော့ပေါ့နော်။ဟိုတကယ်တမ်းဟိုဘာกว่าလဲဆိုတော့ဟိုပေါ့နော်ဒီဘက်ကမြန်မာအိမ်ကူကလူနာကိုကြည့်ရတဲ့ဟာပိုတောင်ပိုသေးရယ်ပေါ့နော်။ဒါပေမဲ့ဟိုဘယ်လိုပြောမလဲဆိုတော့ဒီရဲ့မလေးရှားရဲ့ဘယ်လိုပြောမလဲဒီပေါ့သူတို့အနေနဲ့သူတို့လက်ခံထားတာဒါအင်ဒိုနီးရှားအင်ကူတွေဆိုဒီလောက်မြန်မာအင်ကူတွေဆိုဒီလောက်ဆိုအဲ့လိုပုံသေးနည်းလို့ဖြစ်နေတာပေါ့လေအဲ့လိုမျိုး
ဟုတ်ကဲ့ရှင်ဆိုတော့လုတ်ခလာစားဘိုင်းမှာရောဒီဆက်ယုံမှာလုတ်တဲ့လူတွေနဲ့အင်ကူလုတ်တဲ့လူတွေနဲ့ကွာခြားမှုရှိပါလားရှင
်ရှိတာပေါ့ရှင်ရှိတာပေါ့အင်ကူမှာကျွန်မအခုမြင်ရသလောက်ကလေကျမတို့ပေါ့နော်ကိုဗစ်ကာလမှာအင်ကူပေါ့နော်သူတို့နောက်ဆုံးအနေနဲ့အင်ကူရှိရင်လည်းအင်ကူပဲလုပ်ပါတော့မယ်ကျမအနေနဲ့အကယ်၍ဒီလုပ်ကိုမရရင်ဗမာပြည်ကိုပြန်ရတော့မှာပေါ့နော်ဗမာပြည်ပြန်ဖို့အတွက်လည်းကျမတို့ကပေါ့နော်အစင်မပြေဘူးဒါကြောင့်မလို့ရှိတဲ့အလုပ်လေးကိုရှာပေးပါဆိုကျမတို့စီကိုဒီလိုပေါ့နော်ဒီပေါ့ job opportunity အနေနဲ့လာရှာတဲ့ဒါမြန်မာအမျိုးသမီးတွေရှိတယ်ပေါ့အမျိုးသမီးတွေရောအမျိုးသားတွေရောရှိတယ်ရှိတဲ့အခါကျကျမတို့ကလည်းပါလဲဆိုဒီလိုမျိုးသူတို့ချိတ်ပေးလိုက်တယ်ပေါ့နော်ချိတ်ပေးလိုက်တဲ့အခါမှာစက်ယုံတယုံမှာဆိုတာကကြတော့သူ့ရဲ့ skill ပေါ်မှာမူတည်ပြီးတော့မစပြီးဝင်ပြီးဆိုတာနဲ့သူကဘာဖြစ်လဲဆိုရင်ဟိုဘာလို့ဘယ်အချိန်ကနေဘယ်အချိန်ထိအပိုင်းလေးရှိတာပေါ့နော်အင်ကူကြတော့ခါတဲ့သူ့စီကိုလိုက်သွားတယ်ဆိုရင်လေမနေ့7နာရီကနေပြီးတော့ညနေ9နာရီထိဆိုမျိုးလည်းမဟုတ်ဘူးအိမ်မှာနေရတယ်သူတို့အခန်းပေးထားတယ်အဲ့လိုမျိုးပေါ့ဟိုဘယ်လိုပြောမလို့ဆိုရင် ไอ้ชินเนี่ยไอ้หลูบลูบอกว่าถัดตูเนี่ยได้ဥမာကလေးတွေပိုင်းကလေးထင်းရတယ်လူကြီးပိုင်းလူကြီးသူတို့မှာဘယ်လိုပြောမလဲဆိုတော့ဒီအလုတ်ချိန်ပေါ့เนาะအလုတ်ချိန်ပေါ့ဒီအလုတ်လုတ်တဲ့အလုတ်ချိန်ကတခြားစက်ရုံကဟိုဘယ်လိုပြောမလဲဆိုတော့အလုတ်ချိန်ကြီးထက်ဆိုင်သူကပိုများတယ်ဒါပေမဲ့ရတဲ့ငွေကြတော့ကျမတိတလောက်အခုကျမမှရှိနေ experience ညာကျမတို့ဒီပေါ့เนาะဒီအိမ်ခုလုံးငန်းကိုရှာခွေပေးလိုက်တဲ့အမျိုးသမီးနေလေလောက်ခလာကြပထမဆုံးဝင်နေချိန်မှာ1200ပဲရ
ဒါ1200နဲ့ရပဲရအဲ1200နဲ့ရဆိုတော့ရင်ဂစ်1200နဲ့ရပါတော့ရင်ဂစ်1200နဲ့ရပဲရအခုချိန်မှာသူက2023နဲ့တုံးမှာသူ့ရဲ့လုခလာစာရင်ဂစ်1500ရပဲရနိုင်ငံတကာအလုပ်သမားအဖွဲ့ကြီးအဲအလုက2021နဲ့ဇွန်လဆက်6ရက်နေ့မှာချမှတ်ခဲ့တဲ့အမှတ်17ကိုအင်ကူလုတ်သားများဆန်ရသဘောတူစာချုပ်ဟာဆိုရင်
အင်ကူလုတ်သားတွေကိုလည်းတခြားသောအလုပ်တွေနီးတူတန်းတူညီမျှကာကွယ်ပေးသင့်ကြောင်းအသိအမှတ်ပြုထားတာဖြစ်ပါတယ်။နောက်တင်ခိထိုက်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်ဆက်ပေးကြပါမယ်ဒုက္ခသည်တွေမှာလူတွေမမြင်နိုင်တဲ့ခြေကွဲခံစားမှုတွေရှိနေတယ်လို့ဒုက္ခသည်ဖြစ်တဲ့အမေရိကန်မှာအခြေချနေထိုင်နေတဲ့
တေးရီတေးဆိုလင်းနစ်ကပြောပါတယ်ဒီဇင်မာညဆိုတဲ့တဲ့ချင်းနဲ့လူသိများတဲ့အဆိုတော့လင်းနစ်ကိုမဆုမျက်မုံကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်ဖိနှိပ်မှုတွေအကြမ်းဖက်မှုတွေစစ်ပွဲတွေကြောင့်ကိုးနေရနိုင်ငံကိုဆုံးခွာထွက်ပြရသူတွေကိုဒုက္ခတယ်လို့ကုလသမဂ္ဂကသတ်မှတ်ထားပါတယ်
အဲ့လိုအတိအမှတ်ပြုခံထားရသူတွေကိုအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖို့အတွက်အစိုးရကနှစ်စဉ်သတ်မှတ်ချက်နဲ့လက်ခံပါတယ်ဒီအစီအစဉ်နဲ့အမေရိကန်မှာနေထိုင်နေသူတွေထဲမှာအစိုးရလင်းနစ်လဲပါပါတယ်ကိုဝါသနာပါတဲ့ဂီတအလုပ်ကိုလုပ်နေရင်လည်းကယုတ်တရက်ဒုက္ခတွေဘဝပြောင်းသွားတဲ့အစိုးရလင်းနစ်ကိုဒုက္ခတွေဆိုတာနဲ့ပတ်သက်လို့မေးကြည့်ပြပါတယ်ကျွန်တော်တို့2023မှာပါနော်အာနာ ပေါ့ဒါပေမဲ့ကျွန်တော်တို့ဒီအာနာရှင်တွေကဒီလူညာရှင်တွေထင်မှော်ကြကြတဲ့လူကျွန်တော်တို့ဟိုပြစ်မှတ်ထားပြီးတော့မှလိုက်လံအေးအေးဖမ်းဆီးရရှိရတယ်။ဒါမှကျွန်တော်တို့ရှောင်တင်းရတယ်။ရှောင်တင်းရဲ့အချိန်မှာကျွန်တော်တို့ဒီလူညာရှင်တွေမှာရွေးချယ်စရာလမ်းကကျွန်တော်တို့စဉ်းစားရတဲ့အသုံးမှုလောက်တော့ရှိတယ်ပေါ့နော်။ရှိတာတစ်ခုကတော့နောက်ဆုံးဖမ်းခံလိုက်မလားပေါ့။နောက်တစ်ခုကတော့ခံဝင်ဖို့မလားပေါ့နော်။ခံဝင်ဖို့ပြီးတော့မှအဲသူတို့ညှိနှိုင်းကြလို့ပေါ့နော်ဒါတွေအဲမလုပ်တော့ပါဘူးမှားပါတယ်ဆိုတဲ့ဥစ္စာတွေပေါ့အဲအဲ့ဒါမျိုးတွေလုပ်မလားပေါ့နောက်တစ်ချက်ကတော့ခုနလေပေါ့ဒုက္ခတွေဖြစ်ပဲကျွန်တော်တို့ခံယူပြီးတော့မှဟိုဒီပိုင်းဖတ်သွားမလားပေါ့အဲ့လိုမျိုးရွေးချယ်ကြတော့ရှိရမှာအဲ့ထဲမှာကျွန်တော်ကတော့ဒီဒုက္ခတွေဖြစ်ကိုပဲရွေးချယ်ရပါဘာဖြစ်လို့လဲဆိုတော့ဒီချက်ကျွန်တော်ဖမ်းခံနေပါဆိုတော့ဖမ်းခံပါလေဒါအသေးပဲမရှိဘူးကျွန်တော်တို့ဘာမှလည်းဆက်လုပ်လို့မရတော့ခံဝင်ထိုးဖို့ဆိုတဲ့ကိစ္စကလေဟိုဆိုတာပေါ့နော်လုံးဝစင်ကိုမစစတဲ့ကိစ္စတွေမှာပါတာပေါ့အဲ့တော့ဟုတ်လားလည်းပဲကျွန်တော်ဒုက္ခတွေဖြစ်ရွေးချယ်ပြီးတော့မှဒုက္ခတွေဖြစ်လာခဲ့တယ်ပေါ့အ
ဲ့တော့ခုနပြောခဲ့သလိုဆိုရင်ဒီကိုကအခြေအနေတစ်ခုကြောင့်မဟုတ်လို့ဒုက္ခတွေဆိုရဲအဖြစ်ဖြစ်ကိုရောက်ခဲ့တာပေါ့လေဆိုတော့အဲ့လိုမျိုးကိုကဒုက္ခတွေဖြစ်သွားပြီဒုက္ခတွေဆိုတာမျိုးတတ်မှတ်ခံလိုက်ရပြီဆိုတဲ့အချိန်မှာရောဘယ်လိုခံစားရလဲကိုရဲ့ဘဝကြီးပြောင်းလဲသွားပြီလို့ခံစားရမယ်လို့ထင်ပါတယ
်ခံစားတာပေါ့နော်ခံစားတာပြောရင်တော့လေရဲခံစားတာပေါ့ဘာဖြစ်လို့လဲဆိုတော့အာကိုရီးယားသူများနိုင်ငံမှာဒုက္ခတွေဖြစ်လာတယ်ဆိုတော့ဟိုကျွန်တော်တို့ကဟိုရှိသည်များဘဝတစ်ခုလုံးသာဟိုကဘာနော်ဆောက်ထုတ်မှုမျိုးအကုန်ဖြစ်ကုန်တာပါအဲ့တော့အထူးသဖြင့်တော့ကိုအမြန်တော့ဆုံးလောက်ကာရီယာတွေပါချုပ်ချရတာ哦ဒီမှာကျတော့ဟိုပုံမှန်ခြေရန်ပြန်အောက်ကနေခြေခံလူရင်းစားနေပြန်စရတာဆိုတော့ပြင်းမှန်းပါတယ်ဒါပေမဲ့ကောင်းတာတစ်ခုကတော့ကျွန်တော်တို့မှာအနည်းဆုံးတော့ဟိုလွတ်လပ်စွာပြောဆိုပိုင်းကိုရှိနေနေတယ်ကျွန်တော်တို့အတန်နေကျုံလို့ရနေကြည့်ရပေါ့ဒီသူကိုစားပြုတ်နေတဲ့ခုကတော့ကျွန်တော်တို့အားသာချက်ပ
ါတခုမေးစင်တာကဒီကိုလင်းနစ်ကိုရိုင်းပေါ့နော်ဒီဒုက္ခတွေမဖြစ်ခင်တုန်းကဒုက္ခတွေဆိုတဲ့အပေါ်မှာရောကိုဘယ်လိုမျိုးအမြင်ရှိခဲ့တယ်ဆိုတာပြောပြလို့ရမှာရှင
်အဲ့ဒါလည်းပတ်သက်လို့ကတော့အမှန်တိုင်းပြောရရင်တော့အဲတခါမှမစားဘူးမစားဘူးဆိုတာကရိုးသားဝန်ခံကျွန်တော်ကဒီဒုက္ခတွေမှမဟုတ်ကိစ္စတော်တော်များများကိုအများကြီးတောင်းနေမှာတော်တော်များများအချိန်လုံးမစားဘူးပေါ့ငယ်တည်းကဒီကျွန်တော်ဝါသနာပိုင်းကိကလို့ရင်ကျန်တဲ့ကိစ္စတော်များအာရုံများလို့ဖြစ်နေအများအဲ့တော့ဟိုဒီကိစ္စထားဖြစ်မှလာကျွန်တော်တို့တွေဒီဟာကိုကျွန်တော်တကယ်ဝင်ပါကြပါတော့ဒါမတရားမှုတစ်ခုအနေနဲ့ဝင်ပါကြဆိုတော့အဲဒုက္ခစင်နဲ့ပတ်သက်ပြီးတော့ဝင်လုံးဝင်ခိုင်းတော့ကျွန်တော်အမြင်မရှိပါဘူး။ဘာအမြင်မှကျွန်တော်မစဉ်းစားခဲ့ဘူးပါဘူး
။ကို
colonial lobebono, the doka desra, cone, the Hanwe desra, mu, you know, I'm yes, the real, a cuckoo, go and doka de Pidetima, Bloom, you Georgia Malaysia.
The coup Georgian arrow. Did you have mamma, a mam look him, sir, General Bergemae? And Pio, oh, did you leave ma, General, the antiquated Wabono? Say, Bang, say,
ဒီလိုဖြစ်ဘူးလေလို့မှာပဲကိုကြီးစာနိုင်မှာဖြစ်ပါတယ်အဲ့အတွက်ဟိုစောက်ခတဲ့ဆိုတာအများကြီးဖြစ်ကြတော့ဟိုအိမ်နဲ့ဝေးနေကြတဲ့အတွက်စေပန်းဆိုင်ကခန်းသားမှုတွေနဲ့ဟိုဝမ်းနဲ့နေကြလူများပါတယ်လို့ပြောချင်ပါတယ်အခုလက်ရှိမှာတော့ကိုလင်းနေကအမေရိကန်ပြည်တော်စုမှာခြေချပြန်နေနေတယ်အမြန်မာနိုင်ငံမှာဒီအဆင်ပြေပြေနဲ့ကိုဖန်တီးခြင်းနဲ့ဂီတရီကိုဖန်တီးလို့ရတဲ့အခြေအနေက
ဟိုအရင်ကျွန်တော်ရှင်းနေကရောက်ခဲ့တယ်ကျွန်တော်လူမျိုးတို့ခါတယ်လေကျွန်တော်တို့အများကြီးမြင်နေရတယ်အဲနောက်ပြီးတော့တခြားနိုင်ငံတကာရောက်လာတို့ခါတယ်လေအများကြီးကျွန်တော်တို့တွေ့ဆက်ဆံဆိုတော့သူတို့ရဲ့စကားတန်ကြီးသူတို့ရဲ့ပုံမြင်တွေဘာလို့ဇလန်းနေရကျွန်တော်အရင်မတီးရတယ်ဥစ္စာတော်တော်များများကျွန်တော်တီးရတယ်အဲ့မှာဒီလူတွေပေါ်မှာလေဟိုကျွန်တော်အမြင်တွေကအရင်နဲ့မတူဘဲနဲ့ကိုချင်းစာလိုက် ကျွန်တော်မြင်လာရတယ်အဲများစုကဟိုဘယ်ကတော့စင်ပြီးပျော်ရွှင်အောင်နေနေကြပါမယ်တကယ်ကျတော့ဟိုရှင်ထဲမှာတော့တွင်ထဲမှာတော့နေသားမကြဟုဆိုရဲခံစားမှုမျိုးလဲကျွန်တော်ခံစားလာတယ်ဘာလို့တော့ဒီမိကုန်ဒီကနေ့ပတ်သက်ပြီးတော့မှကျွန်တော်ရောက်စားတော့ကကျွန်တော်တို့ဒီရောက်တဲ့မြို့ကအခုရောက်မြို့ဘူးတော့တူတယောက်ကမိရဲ့ဒါလို့ဆိုနေသားကြပါမလဲဘောနော်အဲ့ဒီကမိတော့သူကဒီရွှေငါရောက်တဲ့စနေနေ့ရှိ ကျွန်တော်အဲ့ဒီအကြတို့ခတဲ့နဲ့ပတ်သက်တဲ့အမြင်ကတော့အရင်တော့မရှိခဲ့အမြင်မျိုးတွေကျွန်တော်မြင်ရပါတယ်အခုနှစ်ထောင်နှစ်ဆက်သုံးခုနှစ်ဒုက္ခသည်များနေ့ရဲ့စံပုတ်ကတော့အိမ်ဝင်းသူရဲ့မျှော်လင့်ချက်တည်းဆိုတော့အိမ်ဝင်းနေတဲ့ကိုလင်းရဲ့အနေနဲ့ရောဘယ်လိုမျှော်လင့်ချက်တည်းရှိရလို့ပြောချင်ပါလဲရှင်ကျွန်တော်အိမ်ဝင်းနေလို့မျှော်လင့်ချက်ဆိုရင်တော့ကျွန်တော်တို့နိုင်ငံက are Chanaro, Machi Vene Chanaro time you to do Chosaviti Saudamichan of Chisi Chene. I seen Chanole, Ayayo Bono, Chano Indian Loyalty, and Chano Indian Chene. Arajom Nolizaba.
American Bianzuma Yashi Nide, Soro Lindip Chabarishin, Pine Muri, a Jampan Muri, Sepwari Jow, Gordon Yad Dugandi, Songwa Trabini Jayare, Doka de Re, Canine Zone, Tantigo, Compubiro, Listen, John Nasayanigo, Gabado Kade, Nipi, Kula Damaga, Tama Tavare. American Abawe, Doka de Lakane Nangani Masuye, Throsima Layauchi Tare Doka de, Lumu Taiwane Matare Pianlo Balloon Nitai Nijadale, Jamino Blue Joku Nidales Raho, Eri Nima, Mimau Tobia Jali, Shivarishin, Chama Sumia Mama.
Masumia Montimia Pigere Lumushu Gain Season Machine, Tanina Naya Pessin Cana Season Nigara Telabare, Majagi Ma Season is on the Domamo, now so ya drink in your goma, can little lip your yabi washing.
ရုရှားကြီးစားတက်ကောင်းဆောင်ယင်ကြီးနေပြီကိုစင်တဲ့သူ့ရဲ့တပ်ဖွဲ့တွေရဲ့ခေတ္တပုံကံမှုနဲ့ကြုံခဲ့ရပြီးရဲ့နောက်တပ်တွေကိုစစ်ဆေးနေတဲ့ကာကွယ်ရေးဝန်ကြီးစာဂိရှိုင်ကွန်ကိုပရမဇုံကျင့်ဖြစ်နိုင်ငံမှာရုံးမြင့်တန်ကြမှာဒီနေ့ပဲပြန်တွေ့ရပါတယ်။ဒါ့ပေမဲ့ယူကရိန်းမှာတိုက်နေတဲ့သူတွေဖြစ်သတင်းမှာဖော်ပြခဲ့တဲ့တပ်ဖွဲ့တွေတပ်မှုတွေနဲ့ဘယ ဒီနေ့ကမွေးစီဝါတိုက်ဖြတ်ရေးနေဖြင့်တိုင်းရင်းသားလက်နက်ကင်ဖွဲ့တကူဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNLA ကဖမ်းဆီးထိန်သိမ်းထားတဲ့မွေးစီဝါတွေကိုဒီကနေ့ပဲမီးရှို့ဖျက်ဆီးလိုက်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။၅နှစ်အတွင်းဖမ်းမိတဲ့မွေးစီဝါတွေကိုဖျက်ဆီးခဲ့တာလို့လည်း DNLA ပြောခွင့်ရဖို့မူကြီးတာအိုက်ကျော်ကပြောပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုခင်လေးကပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ Joel Gay တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွအမြဲမပြည့်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင
This program has come to you from the Voice of America, Washington.